acquaintance be forgot and
မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေရှင်2018ခုနှစ် January လတရက်တနင်္လာနေ့မနေ့ဖက် VOA အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ 9mm 32 40နဲ့ 49 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင် ကျမခွာမျိုးကအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။နှစ်သစ်မင်္ဂလာနံနက်ခင်းပါရှင်။ကျမရှားဖောင်ပါဒီမနက်ပဲသတင်းတွေကိုဦးဆက်မိုးဝင်နဲ့အတူကြီးညာပေးသွားမှာပါ။နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မြန်မာပြည်သူတွေကိုနှစ်သစ်ကူနှုတ်ခွန်းဆက်သွင်းလာအသီးသီးပေးပို့လိုက်ကြပါရစေ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကနှစ်သစ်အတွက်မျှော်လင့်ချက်တွေကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားလိုက်သလိုသမ္မတဒေါ်နယ်ထရန့်ကတော့ရန်သူတွေကိုဝေဖန်တိုက်ခိုက်ရေးသားလိုက်ပါရစေ။ဒီလိုနောက်ဆုံးရသတင်းတွေကိုဒီမနက်မှာကြားကြဖို့ရှိပါရစေရှင်။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံး2018ခုနှစ်ကိုဝင်ရောက်လာတဲ့ပထမဆုံးနေ့ရက်မှာသမ္မတဦးထင်ကျော်ရဲ့နှုတ်ခွန်းဆက်စကားကိုအခုလိုကြားကြရမှာပါ
ဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လာတယ်ဒီသူပြရလုံးနေနဲ့အားရင်အပြည့်နဲ့တက်ကြွား
သမ္မတဦးထင်ကျော်နဲ့အတူတခြားထင်ရှားတဲ့ခေါင်းဆောင်တွေရဲ့နှစ်သစ်ကူသဝင်လှတဲ့အကြောင်းကိုလည်းနှားဆင်ကြရမှာဖြစ်သလိုမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ကုန်လွန်ခဲ့တဲ့2019ခုနှစ်အတွင်းမြမပြည်ရဲကထူးခြားဖြစ်စဉ်တွေအကြောင်းဆွေးနွေးသုံးသပ်ချက်တွေနှားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာနိုင်ငံတကာလူငယ်ခေါက်ရိုက်ပြိုင်ပွဲမှာအနိုင်ရခဲ့တဲ့မြမလူငယ်နဲ့ဆက်သွယ်မေးမြန်းချက်ခါတိုင်းနှားဆင်နေတဲ့မြမပြည်ကပေးစာကဏ္ဍအစားတက်တန်ရံသတင်းလွှာအထူးအစီအစဉ်တို့ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်အခုအရင်ဆုံးတော့ January 1ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးဆောင်မွေတို့ကကြေညာပါမယ်ရှင
်အရှိအရှာဒေသတဝန်းမှာနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေနဲ့ဧည့်သည်တွေဟာမနေ့တနင်္ဂနွေနေ့တုန်းကကြားရောက်တဲ့2018ခုနှစ်နှစ်သက်ကူကြိုဆိုပွဲတွေကိုပျော်ပွဲရွှင်ပွဲတွေစုပေါင်းပါတီပွဲတွေရောင်စုံမိရှုမိပန်းတွေနဲ့ဆင်နွှဲခဲ့ကြပါတယ်။နှစ်သက်အခါသမယမှာကဘာတွန်းမှာရှိကြတဲ့နိုင်ငံခေါင်းဆောင်တွေကလည်းနှစ်သက်ကူနှုတ်ခွန်းဆက်သုံးလွှာတွေလည်းပေးပို့ကြပါတယ်။မြန်မာနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်မိကွန်းထံမှာတော့တိုင်းပြည်ငြိမ်းချမ်းရေးရရှိရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစိုးရတက်မတော်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအပြင်ပြည်သူတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့2019မှာကြုံခဲ့ရတဲ့အတွေ့အကြုံတွေကိုနှစ်သက်မှာသင်ခန်းစာယူပြီးပိုကောင်းအောင်လှုပ်ဆောင်သွားကြဖို့သူရဲ့နှစ်သက်ကူမိကွန်းထံမှပြောကြားသွားပါတယ်။တရုတ်သမ္မတရှီချင်းပင်ဂျာမနီနိုင်ငံဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ပြည်ထောင်နိုင်ငံဝန်ကြီးချုပ်ထရီဇာမေတို့ကလည်းနှစ်သက်ကူမိကွန်းသဝန်လွှာအသီးသီးပေးပို့ခဲ့ကြပါတယ်။ကမ္ဘာပေါ်မှာအစောဆုံးနှစ်သက်ကူခဲ့တဲ့နယူးဇီလန်နိုင်ငံမြို့တော်အော့ကလန်မှာတော့နှစ်သက်ကူပွဲတော်ကိုစီကားစွာဆင်နွှဲခဲ့ကြပါတယ်။အော်စတြေးလျနိုင်ငံဆစ်နီမြို့မှာကျင်းပတဲ့နှစ်သက်ကူပွဲတော်မှာတော့လူပေါင်း 1.5 သန်းနီးပါးပါဝင်ဆင်နွှဲခဲ့ကြပါတယ်။အာရှဒေသအထက်ကဂျပန်နိုင်ငံအပြင်မလေးရှား၊အင်ဒိုနီးရှား၊ဟောင်ကောင်နဲ့ထိုင်ဝမ်ကျွန်းတို့မှာလည်းလူထောင်ပေါင်းများစွာနှစ်သက်ကူပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။မကြာခင်နိုင်ပိုင်းအတွင်းမှာပဲနှစ်သက်ကူတော်မဲ့အနောက်နိုင်ငံတွေကတော့နှစ်သက်ကူကိုကြိုဆိုတဲ့အနေနဲ့အထင်ကြီးရနေရာတွေမှာပျော်ပွဲရွှင်ပွဲတွေစီကားတိုက်မြိုက်စွာကျင်းပနေကြပြီဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကနှစ်သစ်အတွက်မျှော်လင့်ချက်တွေကို Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားလိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ကတော့သူ့ရဲ့ရန်သူတွေကိုဝေဖန်တိုက်ခိုက်ရေးသားလိုက်ပါတယ်။နှစ်တကူအချိန်အခါကိုစောင့်မျှော်စေအချိန်ကာလတောက်ကြနေမဲ့ဘက်မှာရေးသားလိုက်တဲ့တဝင်းလွှာမှာသမ္မတဟောင်းအိုဘားမားကမတောင်းပန်တတ်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့ကြားမှာကြွားချပုံတွေကိုသတိပေးနေတဲ့အကြောင်းရေးသားခဲ့ပါတယ်။အိုဘားမားကမကောင်းသတင်းတွေအားလုံးကကျွန်ုပ်ရဲ့အတီတရားတွေအားလုံးကိုစိုးမိုးနေပါတယ်ဒီနှစ်အတွင်းမှာသတင်းတွေကမရေမတွက်နိုင်လောက်အောင်များပြပါတယ်ဒါတွေကအမေရိကန်တွေအတွက်ဘာအကောင်းဆုံးဖြစ်မလဲဆိုတာကိုကျွန်တော်တို့ကိုသတိပေးနေပါတယ်ဆိုပြီးတော့ရေးသားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့44ဦးမြောက်သမ္မတဘရက်အိုဘားမားကဒီနှစ်ထဲမှာဖြစ်ခဲ့တဲ့အကြောင်းအရာ၃ခုကိုထုတ်ပြခဲ့ပါတယ်ဟာဗေးဟာရီကိန်းမုန်တိုင်းတိုက်ခတ်ခံရသူတွေကိုအကူအညီပေးဖို့အတွက်ဟျူစတန်ကလက်ထပ်ပွဲပြုလုပ်ပေးဖို့အစီအစဉ်ကိုရွှေ့ဆိုင်းခဲ့သူတဦးဗာဂျီးနီးယားပြည်နယ်Charlottesville ကပညာသင်စုအတွက်သူ့ရဲ့ NFL ပထမကစားပွဲ6ပွဲမှာရမဲ့ဝင်ငွေကိုပေးလှူခဲ့တဲ့ Philadelphia Eagles အသင်းက Chris Long နဲ့အိုးအိမ်မဲ့သူတွေအတွက်ကြိုးပမ်းပေးတဲ့ဆယ်နှစ်အရွယ်ကလေးတစ်ယောက်အကြောင်းတို့ဖြစ်ပါတယ်။သမ္မတ Donald Trump ကတော့ကျွန်တော်ရဲ့ရန်သူတွေကျွန်တော်ကိုတိုက်ခိုက်ကြသူတွေဘာလို့လို့ဘာကံရမ်းမှမသိအောင်ဖြစ်သွားကြတဲ့အရှုံးသမားတွေအပါအဝင်အားလုံးအတွက်ပျော်ရွှင်ပွဲနှစ်တစ်ဖြစ်ပါစေလို့ဒီဇင်ဘာလ31ရက်နေ့မနေ့9နာရီ7နာရီနဲ့18မိနစ်မှာ Twitter လူမှုကွန်ရက်ပေါ်ကနေရေးသားလိုက်ပါတယ်။ Twitter ပေါ်ကနေပုဂ္ဂိုလ်ရေးအမျက်ဒေါသတွေကိုဖော်ထုတ်ရေးသားလေးရှိတဲ့သမ္မတ Donald Trump မှာရန်သူတွေအများပြားရှိပါတယ်။2016ခုနှစ်က သမ္မတရွေးပွဲမှာပြန်ပဲဖြစ်တဲ့ဟယ်လာရီကလင်တန်ကိုလူလင်လူညစ်ဖြစ်ရေးသားခဲ့တယ်လို့အမေရိကန်ပြည်ထောင်စုကိုနျူကလ িয়ার
မြန်မာနိုင်ငံအတွင်းလက်ရှိတိုင်းဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေအားလုံးအမြင့်ဆုံးဟျက်တန်ကြဖို့ကချင်နိုင်ငံရဲ့ပါတီများညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီ KPCC အဖွဲ့ကတောင်းဆိုလိုက်ပါတယ်။2017ခုနှစ်ဇန်နဝါရီလတရက်နှစ်တစ်ကူအတွက်ပြေးပို့တဲ့အဖွဲ့ရဲ့သဘုံလွှာထဲမှာအဲ့ဒီလိုတောင်းဆိုလိုက်တာပါ။မြန်မာနိုင်ငံတော်ဝန်ငြိမ်းချမ်းရေးရရှိဖို့အတွက်နိုင်ငံရေးပြဿနာတွေကိုဖြေရှင်းကြရမှာစစ်ရေးနည်းနဲ့ဖြေရှင်းတာမျိုးမဟုတ်ပဲနိုင်ငံရေးဆွေးနွေးပွဲနည်းလမ်းတွေနဲ့တာငြိမ်းချမ်းစွာဖြေရှင်းကြဖို့ကိုလည်းတောင်းဆိုသလိုအမျိုးသ ရှမ်းပြည်နယ်ဒေသအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေထပ်မံပြင်းထန်လာတာဖြစ်ပါတယ်။နှစ်သက်မှာမြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးဘေးပရာကင်းပြီးငြိမ်းချမ်းစွာနေထိုင်ကြဖို့ကိုလည်းKPCC အဖွဲ့ကစုမကောင်းတောင်းပါတယ်။အလားတူပဲအခုလိုနှစ်သက်ကူခါသမျှမှာမြန်မာနိုင်ငံသားအချင်းချင်းတိုင်းရင်းသားအချင်းချင်
ဒီနေ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပ ရပိုင်မီဒီယာမှာဖော်ပြထားပါတယ်ဒါပေမဲ့သမ္မတကဆန္ဒပြသူတွေအနေနဲ့တိုင်းပြည်ရဲ့ပြဿနာတွေကိုဘလို့အဖြေရှာဖို့နဲ့ပြည်သူတွေရဲ့ဘဝပုံမူတိုးတက်ကောင်းမွန်လာစေဖို့သာအာယုံစိုက်အလေးထားကြစေလိုတယ်လို့ပြောဆိုသွားပါတယ
်ဘီအိုအေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ラインドミター40 kHz 4433ラインドミター48 kHz 6185ねဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းကတင်းလာနေမနေ့ဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်နိုင်ငံတကာရဲ့တံခါးပိတ်ဆို့မှုတွေကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုရင်းနှင်းထုတ်ကုန်တွေလွှဲပြောင်းပေးတယ်လို့တင်ပြရရှိတဲ့နောက်ထပ်သတင်းပေါ်ဒဇင်ကိုတောင်ကိုရီးယားအာဏာပိုင်တွေကဖန်ဆီးလိုက်ကြောင်းအကောက်ခွန်တာဝန်ရှိသူတို့ကမိနစ်တနည်းငွေနဲ့မှပြောပါရယ်နျူကလ িয়ার ဒုံးကျည်လက်နဲ့ဆန်းသမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံ CD ရင်းနှင်းပစ္စည်းတင်ပို့မှုတွေကိုကုလသမဂ္ဂကတင်းကျလိုက်တဲ့နောက်ပိုင်းအခုတစ်ချိန်ဖန်ဆီးမှုဟာရပ်ပိုင်းနိုင်ငံအတွင်းတောင်ကိုရီးယားနိုင်ငံကထုတ်ဖော်ပြောဆိုတဲ့ဒုတိယအကြိမ်ဖန်ဆီးရမှုလည်းဖြစ်ပါရယ်
ဒီနိုင်ငံမှာဆင်းဆွေကုံသွေးရောင်းချမှုနဲ့ပတ်သက်ပြီးတော့အပြည့်အဝတားမြစ်ချက်ဟာတနင်္ဂနွေနေ့မှာစပြီးတော့တက်ရောက်မှုရှိခဲ့ပြီဖြစ်ပါတယ်။ကမ္ဘာပေါ်မှာအကြီးအမားဆုံးတရားမဝင်ဆင်းဆွေရောင်းဝယ်တဲ့ဈေးကွက်ဖြစ်တဲ့အရက်မှာလှုပ်ဆောင်လိုက်တဲ့တရုတ်အစိုးရရဲ့အဓိကခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ဒီကနေ့ကစတင်ပြီးတော့ဆင်းဆွေနဲ့ပြုလုပ်ထားတဲ့အရာတွေကိုဘယ်ဈေးကွက်မှာမဆိုရောင်းဝယ်ဖောက်ကားမှုပြုလုပ်ခြင်းဟာဥပဒေကိုချိုးဖောက်ခြင်းဖြစ်တယ်လို့တရုတ်အစိုးရတစ်တော်ဝန်ကြီးဌာနရဲ့ကြေညာချက်ကိုဝိုင်ဘူလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အခုတားမြစ်ချက်ဟာအင်တာနက်အွန်လိုင်းပေါ်ကနေတဆင့်ရောင်းဝယ်ဖောက်ကားမှုအပါအဝင်ဖြစ်တယ်လို့ပြပကနေအမှတ်တရပစ္စည်းဖြစ်ဝယ်ယူလာတာမျိုးလဲအကျုံးဝင်တယ်လို့ဝန်ကြီးဌာနရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ
်အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းနာဂါဟာပြည်နယ်အတွင်းကခရိုင်အုပ်ချုပ်ရေးမှူးဟောင်းတူရဲ့ဇာပနာအခမ်းအနားလူစုလူဝေးကိုပြစ်မှတ်ထားတဲ့အသေးခံဘုံခွဲသမားတူရဲ့လက်ချက်ကြောင့်လူပေါင်း18ဦးထပ်မံတည်ဆုံခဲ့ရပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းကလည်းအဲ့ဒီဒေသမှာအစ္စလာမစ်ဆွေတွေကြွားတွေနဲ့အာဖဂန်တပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့ပါသေးတယ်။အခုအချိန်ထိတော့ဒီတိုက်ခိုက်မှုကိုသူတို့လက်ချက်လို့ဘယ်သူကမှပြောဆိုတာမရှိသေးပါဘူး။တာလီဘန်အဖွဲ့ကတော့သူတို့ပါဝင်ပတ်သက်မှုမရှိကြောင်းညှင်းဆိုထားပါတယ်။လူပေါင်း52ဦးထပ်မံတည်ဆုံခဲ့ရပြီး80ကျော်ဒဏ်ရာခဲ့တဲ့ဂဘူးမျိုးရှိရရင်ကျင်းမှုဌာနတိုက်ခိုက်ခံရပြီးရက်ပိုင်းအတွင်းမှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ကဘူးမြို့ရှိရရင်ကျင်းမှုဌာနတိုက်ခိုက်မှုမှာတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြွားတွေကပြောပါတယ်။ရှီးယားတွေရဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေကဘူးမြို့ကစီတန်းလက်လက်တဲ့နေရာတွေနဲ့အာဖဂန်နစ္စတန်နိုင်ငံကတခြားနေရာတွေမှာဖြစ်တဲ့တိုက်ခိုက်မှုတွေကိုသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစ္စလာမစ်အဖွဲ့ကပြောဆိုလေးရှိပါတယ်ရှင်။
ဇန်နဝါရီလ1ရက်ဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ဟာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်အဖြစ်သတ်မှတ်ပေးလိုက်ပြီဖြစ်ပါတယ်။ဆန်ဒီယေဂို၊ဆန်ဂျိုးစ်၊အော့ကလန်၊ဘာကလေးယူရီကာအစရှိတဲ့မြို့တွေမှာဆေးကြောက်ရောင်းတဲ့စတိုးဆိုင်တွေဒီကနေ့ဇန်နဝါရီလ1ရက်နေ့ကစပြီးတော့ဖွင့်လှစ်တော့မှာဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလအတွင်းကယ်လီဖိုးနီးယားပြည်နယ်ဟာလူထုဆန္ဒခံပွဲကျင်းပပြီးတဲ့နောက်အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကကယ်လီဖိုးနီးယားပြည်နယ်ဟာဆေးကြောက်ကိုဆေးဝါးဖြစ်နဲ့တရားဝင်သုံးဆွဲခွင့်ပြုခဲ့တဲ့ပထမအဦးဆုံးပြည်နယ်လည်းဖြစ်ခဲ့ပါတယ်ခင်ဗျာ
2018ခုနှစ်ဇန်နဝါရီလ1ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးစံမိုးဝေတို့ကြီးများပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြမအပါဝင်ကမ္ဘာခေါင်းဆောင်တွေရဲ့နှစ်တကူနှုတ်ခွန်းဆက်တဝင်လွှားတဲ့အကြောင်းနှာစင်ရပါမယ်။နိုင်ငံတော်သမ္မတဦးထင်ကျော်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကမြမပြည်သူတွေကိုနှစ်တကူနှုတ်ခွန်းဆက်တဝင်လွှားပေးပို့လိုက်ပါတယ်။အလားတူပဲကမ္ဘာခေါင်းဆောင်အသီးသီးကပေးပို့ကြတဲ့နှစ်တကူတဝင်လွှားတဲ့အကြောင်းနဲ့အတူအာရှနဲ့ကမ္ဘာတစ်ဝှမ်းကနှစ်တကူပွဲတော်အကြောင်းကိုရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင
်။7 6 5 4 3 2 1
အာရှစီဖိတ်နေရာဒေသအတော်များများမှာနှစ်တကူနှစ်ဆန်းတရက်နှစ်ကိုဖြတ်တန်းပြီးကြပြီဖြစ်ပေမဲ့ကမ္ဘာအနောက်ခြမ်းဒေသမှာတော့နှစ်တကူကိုကြိုးစူးစောင့်ဆိုင်နေကြဆဲဖြစ်ပါတယ်ဒီလိုနှစ်တအခါသမယမှာကမ္ဘာတွန်းမှာရှိတဲ့ခေါင်းဆောင်တွေကနှစ်တကူနှုတ်ခွန်းဆက်မိကွန်းတွေပြောကြားကြပြီးနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍပေါင်းစုံမှာပြီးခဲ့တဲ့နှစ်ဟောင်းကထက်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်သွားကြဖို့တိုက်တွန်းပြောဆိုကြပါရယ်မြန်မာနိုင်ငံသမ္မတဦးထင်ကျော်ပြောကြားတဲ့နှစ်တကူမိကွန်းထဲမှာတော့တိုင်းပြည်ငြိမ်းချမ်းရေးရရှိရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုအစိုးရတက်မတော်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအပြင်ပြည်သူတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့အခုလိုတိုက်တွန်းပြောကြားသွားပါတယ
်။အစိုးရပြည်သူလွတ်တော်တက်မတော်နိုင်ငံရေးပါတီတွေရပ်ဖက်လူမှုအဖွဲ့အစည်းတွေတိုင်းသာချင်းနဲ့ကန်အဖွဲ့အစည်းတွေအတူတကွဂျိုးပန်းဆောင်ရွက်လေးရှိပါတယ်။ဒီနေ့အကြံပြီးပုံမျိုးတိုးတက်တဲ့နိုင်ငံတော်တည်ဆောက်ရမှာစိန်ခေါ်မှုတွေအခက်အခဲတွေကြုံတွေ့ရတာသဘာဝပဲဖြစ်ပါတယ်။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကြော်လာနိုင်ပြည်သူပြည်အလုံးအနေနဲ့အားရင်အပြစ်နဲ့တက်ကြွပါပူပေါင်းပါဝင်ကြဖို့ဒီလေးနဲ့တိုက်တွန်းလိုပါတယ်နိုင်ငံနိုင်ငံသားတိုင်းသားညီပေါင်းပေါင်းများများဖြစ်စဉ်မှာသူစိတ်နဲ့ပြချမ်းမှချမ်းသာပြီးကောင်းကျိုးလူရဆန္ဒများနဲ့ပြည်စုံကြပါစေ
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့2019မှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုနှစ်သစ်မှာသင်ခန်းစာယူပြီးပုံမှန်ကောင်းမွန်အောင်လှုပ်ဆောင်ကြဖို့သူရဲ့နှစ်သစ်ကူမိကွန်းထဲမှာအခုလိုပြောကြားသွားပါတယ
်2018ခုနှစ်ရဲ့နှစ်သစ်ကူအခါသမယမှာပြောသမရမြန်မာနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုအားလုံးကိုစိတ်တည်မင်္ဂလာအပြားကန်းနဲ့ပြည့်စုံပါစေကြောင်းနှုတ်ခွန်းဆက်တာလိုက်ရပါတယ်အခုဆိုရင်2019ခုနှစ်ကိုဆုံးခဲ့ပြီးဖြစ်လို့ဒီတနည်းတာအပြင်မှာကျွန်တော်တို့ရင်ဆိုင်ဖြတ်တန်းခဲ့ရတဲ့ကိစ္စရများစွာကျွန်တော်တို့ရှိပါတယ်။အောင်မြင်တဲ့လုပ်ငန်းရိုက်တွေရှိသလိုရင်ဆိုင်ကျော်လာခဲ့ရတဲ့လုပ်ငန်းရိုက်တွေလည်းရှိပါတယ်။ဒါတွေကိုကျွန်တော်တို့သင်ခန်းစာရယူပြီးတော့မှဒီတဲ့ပို့ပြီးကောင်းအောင်လုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုးတက်အောင်မြင်မှုတွေမလွင့်မသွေရမှာပဲဖြစ်ပါတယ
်။ဒါအပြင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံတော်အေဂျင့်တာယာရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံတော်စည်းလုံးညီညွတ်ရေးအတွဲတိုင်းသူပြည်သားအားလုံးစုစည်းညီညွတ်စွာနဲ့ဆောင်ရွက်ဖို့လိုအပ်တဲ့လုပ်ငန်းရပ်တွေဖြစ်ကြောင်းပြောသလိုလူတိုင်းရဲ့လူမှုစီးပွားတိုးတက်ဖွံ့ဖြိုးစေဖို့တမတော်ကကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းလည်းအခုလိုပြောပါတယ
်လူတိုင်းလူတိုင်းဟာသူတို့ရဲ့လူမှုစီးပွားဘဝတိုးတက်ဖို့အတွက်လူသားချင်းရှိကြပါတယ်ဒါကိုကျွန်တော်တို့တမတော်တွေနဲ့ဒီနေ့ဒီအားလုံးအောင်မြင်အောင်ကူညီဆောင်ရွက်သွားမယ်ဆိုတာကျွန်တော်ပြည့်ဝဆန္ဒပြပြောကြလိုပါတ
ယ်မြန်မာနိုင်ငံနဲ့အိမ်ကြီးချင်းလည်းဖြစ်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်တဲ့တရုတ်နိုင်ငံမှာလည်းနှစ်တကူပွဲတော်ကိုစီကားတိုင်မြိုက်စွာကျင်းပခဲ့ကြပါတယ
်
တရုတ်သမ္မတရှိဂျင်းပင်ကတော့2018ခုနှစ်အတွင်းမှာတရုတ်နိုင်ငံရဲ့မူဝါဒရေးရာဆန္ဒပြပြင်ပြောင်းလဲမှုတွေကိုပြပြတတဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းသူ့ရဲ့နေတစ်ကူမိဂုံထံမှာပြောကြားသွားသလိုကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်တွေကိုလည်းလိုက်နာဆောင်ရွက်သွားမယ်လို့ပြောပါတယ
်။中国坚定维护联合国权威和地位，积极履行应尽的国际义务。
中国哈，古拉达玛嘎嘎，恰马塔的别谈这点个，别别打打来呢，三月到嘛，批巴的。
应对。
你看那个来呢，也没别谈这点，但我那个嘞，带脚啊，抓楼上到嘛，批巴的。乌鲁亚的表来木个带撇大波嘞，开马抓单立场恰他巴的。
去
的波拉马西曼给我嘞，奥米奥钢铁破三月到嘛吧。ဒါပြင်ပြုံးနိုင်ငံဟာကမ္ဘာညဉ့်ညံ့ရေးကိုတိဆောက်သူကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုအတွက်ပါဝင်ဆောင်ရွက်သူအဖြစ်နဲ့ရောနိုင်ငံတကာရဲ့အစဉ်အလာတွေကိုလည်းထိန်းသိမ်းဆောင်ရှောက်သူအဖြစ်နဲ့ရပ်တည်သွားမှာဖြစ်ပါတယ်
။ဥရောပအတွင်းကစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂျလာမာခဲကတော့သူမရဲ့နှစ်သက်ကူမိန့်ကွန်းထဲမှာပြည်တွင်းနဲ့ဥရောပတဝန်စီလုံးညီညွတ်မှုရှိကြဖို့တောင်းဆိုလိုက်ပါတယ
် Deutschland und Frankreich
အနာဂတ်နဲ့အဝင်ခွင့်ကြဖြစ်နိုင်မဲ့ဥရောပတိုက်ဖြစ်လာအောင်ဂျာမနီနဲ့ပြင်သစ်တို့အတူတကွအောင်မြင်စွာပူးပေါင်းလှုပ်ဆောင်ကြပါမယ်လို့လည်းအင်္ဂလာမခဲကပြောပါရယ်။2018ခုနှစ်အတွင်း EU ဥရောပထဲကနေခွဲထွက်နိုင်ဖို့အစဉ်တစိုက်လှုပ်ဆောင်နေရတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်ထရီဇာမေကလည်း2018ခုနှစ်မှာ Brexit လို့ခေါ်တဲ့ EU ဥရောပထဲကနေဗြိတိန်ခွဲထွက်ရေးအစီအစဉ်တွေအောင်မြင်စွာလှုပ်ဆောင်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းသူမရဲ့နေတကူမိဂွန်ထဲမှာထပ်သွင်းပြောကြားသွားပါတယ
် I believe 2018 can be a year of renewed confidence and pride in our country
2018ခုနှစ်ဟာယုံကြည်မှုပြေဝါနဲ့ကျမတို့ရဲ့ဂုဏ်သိက္ခာတွေကိုပြန်ပြီးတော့အသစ်မွေးဖွားပေးမယ့်နှစ်ဖြစ်မယ်လို့ယုံကြည်ပါတယ်ဒီနှစ်သက်ဟာ Brexit Britain EU တွေကနှုတ်ထွက်မဲ့အစီအစဉ်ကိုလည်းအောင်မြင်အောင်လှုပ်ဆောင်နိုင်မယ့်နှစ်ဖြစ်ပါမယ်စီဝါရေးကလည်းအနာဂတ်နဲ့အဝင်ခွင့်ကြဖြစ်မယ်ပြီးတော့လူတိုင်းအတွက်ပုံမှန်အကောင်ပြီးတာလူညီမျှရှိစေမယ့်လူမှုအတိုင်းဝိုင်းလည်းပေါ်ပေါက်လာပါလိမ့်မယ်ဘလို့စိန်ခေါ်မှုမျိုးတွေကိုပဲကျမတို့ရင်ဆိုင်ရပါစေကျမတို့ဟာညီညီညွတ်ညွတ်နဲ့တိုင်းပြည်တစ်ခုတည်းလူမျိုးတစ်မျိုးတည်းအဖြစ်နဲ့ရင်ဆိုင်ကျော်လွှားသွားကြမှာဖြစ်ပါတယ
်ကမ္ဘာပေါ်မှာအစောဆုံးနှစ်သက်ကူတဲ့နယူးဇီလန်နိုင်ငံမြို့တော်အော့ကလန်မှာလည်းနှစ်သက်ကူပွဲတော်ကိုစီစီကားကားဆင်နွှဲခဲ့ကြပါတယ်အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့ဩစတြေးလျနိုင်ငံရဲ့စီးပွားရေးအချက်အချာအကြဆုံးဆစ်ဒနီမြို့မှာလည်းနှစ်စဉ်နှစ်တကူပွဲတော်ကျင်းပတဲ့ Harbour Bridge နဲ့ Opera House ရှိရာမြစ်ကမ်းတစ်လျှောက်မှာရောင်စုံမီးရှူးမီးပန်းတွေထွန်းညိပ်ပြီးစီကားစွာနဲ့နှစ်တကူပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်အာရှဒေသအထက်ကဂျပန်နိုင်ငံအပြင်မလေးရှား၊အင်ဒိုနီးရှား၊ဟောင်ကောင်နဲ့ထိုင်ဝမ်ကျွန်းတို့မှာလည်းလူထောင်ပေါင်းများစွာနှစ်တကူပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်မကြာခင်နိုင်ငံပိုင်းအတွင်းမှာပဲနှစ်တကူတော့မဲ့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်ဥရောပနိုင်ငံတွေကတော့မြို့တော်ရဲ့အထင်ကရနေရအတော်များများတွေမှာနှစ်တကူကိုကြိုဆိုတဲ့အနေနဲ့ပျော်ပွဲရွှင်ပွဲတွေစီကားတိုင်ပြိုင်စွာကျင်းပနေကြပြီဖြစ်ပါတယ်ရှင်
။ကမ္ဘာနေရတည်တည်မှကျင်းပနေကြတဲ့နှစ်တကူပွဲတော်အကြောင်းကိုရှားဖောင်စုစည်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရဆွေးနွေးကအစီအစဉ်အလှည့်ကြပါပြီ။မနေ့ကပဲကုံဆုံးသွားခဲ့ပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာထူးထူးခြားခြားဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့2018ခုနှစ်မှာဖြစ်နိုင်တဲ့အလားအလာတွေကိုနိုင်ငံရေးလေ့လာသုံးသပ်သူဦးဇေယျသူနိုင်ငံရေးသုတေသီကိုအမရတီဟရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကကိုမြတ်သူတို့နဲ့ဆွေးနွေးသုံးသပ်ထားပါတယ်မဆုမြတ်မွန်ကတင်ပြထားပါတယ်ရှင
်ပါရှင် VOA မြန်မာပိုင်းရဲ့ဒီ2018ခုနှစ်နှစ်ချုပ်သုံးသက်ချက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ဒီပြီးခဲ့တဲ့2018ခုနှစ်အတွင်းဒီမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ထူးခြားတဲ့အပြောင်းလဲတွေကိုသုံးသပ်ပြီးတော့မှရှေ့လာမယ့်2018ခုနှစ်အတွက်ဘယ်လိုတွေအကျိုးသက်ရောက်မှုတွေတိုးတက်မှုတွေရှိမလဲဆိုတာကိုသုံးသပ်ကြမှာဖြစ်ပါတယ်။ဒီကနေ့သုံးသပ်မဲ့ဆွေးနွေးကြမဲ့သူတွေကိုမိတ်ဆက်ပေးပါရစေ။အရင်ဆုံးကတော့ဒီကိုဇေယျသူဆိုလို့ရှိရင်သူကဒီမြန်မာနိုင်ငံရေးကိုလေ့လာနေလေ့လာသုံးသပ်သူတစ်ယောက်လည်းဖြစ်တယ်။နောက်တစ်ခါကိုအမရတီဟာဆိုလို့ရှိရင်လည်းဒီ American Washington DC အခြေစိုက်တဲ့ဒီမူဝါဒရေးရာတွေကိုလေ့လာနေတဲ့ Stimson Center ရဲ့လေ့လာသူတယောက်ဖြစ်ပါတယ်သူတေသီတယောက်ဖြစ်ပါတယ်တခါကိုမြတ်သူဆိုရင်လည်းရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုတည်ထောင်သူတယောက်ဖြစ်တယ်နောက်ဒီနိုင်ငံရေးအခြေအနေတွေကိုလည်းအမြဲမပြတ်လေ့လာနေသူတွေဖြစ်ပါတယ်ဆိုတော့ဒီပြီးခဲ့တဲ့ဒီမြန်မာနိုင်ငံမှာပေါ့လေအခု2018ခုနှစ်ကိုကြည့်မယ်ဆိုရင်ဒီ NLD ဥပဒေအကြံပေးရှင်းနေဥပဒေတက်ခံရတဲ့ကိစ္စအစပြီးတော့တခါရခိုင်ရေးပြဿနာနောက်အခုလက်တလို့ဆိုရင်ဒီ writers တင်းတောက်နှစ်ယောက်ဖန်ခံရတဲ့ကိစ္စအဲ့လိုမျိုးဒီနိုင်ပြည်ရင်းမှာလည်းမဟုတ်ဘူးပေါ့နိုင်ငံတကာကပါဒီ စိတ်ဝင်စားနဲ့ဒီနိုင်ငံတကာမှာကြေးရိုက်ဆရာဖြစ်တဲ့တဲ့တင်နေဖြစ်ပါတယ်ဆိုတော့ဒီအကြောင်းတွေကိုမဆွေးနွေးခင်အရင်ဆုံးတော့အခု2018ခုနှစ်အတွင်းမှာဖြစ်ခဲ့တဲ့အထက်ကဒီတိုးတက်မှုတွေပေါ့လေဘာတွေရှိတယ်ဆိုတာအရင်ဆုံးဆွေးနွေးကြအောင်ပါကိုစရရဲ့သူအရင်ဆုံးဆွေးနွေးပေးပါအောင
်ဟုတ်စီဝိုင်းပိုင်းပေါ့စီဝိုင်းပိုင်းဆိုတော့ကျွန်တော်တို့ကုမ္ပဏီလောဆိုပြီးတော့အရင်ကတော့ဒါကုမ္ပဏီဥပဒေ1914လောက်ကဥပဒေကိုတောက်လျှောက်သုံးလာနှစ်တရာလောက်အခုကျော်တော့မှကျွန်တော်2018မှာဒီဥပဒေကိုဒါဒီနှစ်ကုန်ပိုင်းမှာကျွန်တော်တို့တည်ပြုနိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ဒီ corporate governance ပေါ့နော်ဒီကုမ္ပဏီတွေမှာလေပတ်ပုံအဆင်ပြေသွားနိုင်တယ်ပြီးတဲ့ခါကျတော့သူကနိုင်ငံချင်းနှိမ့်ညွန့်မှုအတွက်ကလည်းသူက35ရာခိုင်နှုန်းအထိကနိုင်ငံချင်းနှိမ့်ညွန့်မှုဝင်တောင်မှပြည်ရင်းကုမ္ပဏီပဲဖြစ်နေသေးတယ်ဆိုတဲ့အတွက်ကျွန်တော်ပြည်ရင်းကုမ္ပဏီလေးတွေကတော့အရင်းနှီးပိုရလာနိုင်တယ်ပေါ့နော်အဲ့ဒါတစ်ခုပေါ့နောက်တစ်ခုကတော့နိုင်ငံချင်းနှိမ့်ညွန့်မှုရဲ့ကျွန်တော်နီးဥပဒေပေါ့အဲ့ကောင်ကလည်းကျွန်တော်တို့ဒီနှစ်ထဲမှာအတည်ပြုလိုက်နိုင်တယ်အဲ့တော့ပြောရမယ်ဆိုရင်တော့စီးပွားရေးအချက်မှာတော့အဲ့ဒီကုမ္ပဏီလောရဲ့ကျွန်တော်တို့ပြီးတဲ့ခါကျတော့ချင်းနှိမ့်ညွန့်မှုနီးဥပဒေအဲ့နှစ်ခုကတော့ဒါထူကြတယ်ပေါ့နော်ဒါတိုးတက်မှုပါ
ဟုတ်ကဲ့ပါရှင်ကိုမြတ်သူကရောဘယ်လိုမျိုးသုံးသပ်နိုင်ပါလဲအခု2018ခုနှစ်အတွင်းမှာရှိခဲ့တဲ့သုံးသပ်တိုးတက်မှုဆိုရင
်စီးပွားရေးဘက်မှာတော့အတိုင်းအတာတစ်ခုတည်းတော့ကျွန်တော်တို့တွေ့ရပါတယ်တိုးတက်တဲ့ဟာတွေအခုနပြောတဲ့ဒီ law တွေဘက်မှာတိုးတက်မှုတွေရှိတယ်ပေါ့နော်ရှိတယ်ဆိုတဲ့အခါမှာသူကဘယ်ဟာကိုဇောင်းပေးတာတွေ့ရလဲဆိုစီးပွားရေးကိုလွတ်လွတ်လပ်လပ်နဲ့နော်သူဒီစီးပွားရေးလုပ်တဲ့လူတွေကပို့ပြီးတော့လွတ်လွတ်လပ်လပ်ရှင်ပြိုင်လို့ရနိုင်တဲ့အနေနဲ့လွတ်လွတ်လပ်လပ်လှုပ်ဆောင်လို့ရလာနိုင်တဲ့အနေအထားမျိုးတွေတွေ့ရတယ်။နောက်တချို့ဟိုဒီဥမာလေယာဆက်ပြိုးရေးကဏ္ဍပါညာဆိုလို့ရှိရင်လည်းဟိုဒီတချို့ strategy တွေပေါ့နော်။ဒါ strategy ကြက်ကြက်ချင်းကတ်တာမျိုးတွေ့ရတယ်။ဟိုးကုံထုတ်လန်းကနေစပြီးတော့မှအခုဆိုရင်ဒီနေ့ထဲမှာဆိုကြည့်မယ်ဆိုရင်ဒီဟိုပေါ့နိုင်ငံခြား Sun Expo ဆိုတဲ့ဒီနှစ်ဆလောက်နော်တက်သွားတာပါညာတွေတွေ့ရတယ်ပေါ့နော်။အဲ့တော့ဒီစီးပွားရေးဘက်မှာတိုးတက်မှုတွေရှိသလိုဟိုဒီနိုင်ငံရေးဘက်မှာလည်းပြည်သူတွေကဟိုဒါကတော့ဒီနှစ်အတွင်းမှာတော့မဟုတ်ဘူးပေါ့နော်။ဒါဒီသူတို့ဥပဒေတွေပြောင်းလဲလိုက်တဲ့နောက်မှာတတိပုဂ္ဂလလွတ်လပ်လုံခြုံမှုဆိုတဲ့အပိုင်းဒီမှာတော့အတိုင်းအတာတစ်ခုထိတော့တိုးတက်လာတော့ကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့ပါ။ဆိုဒီ2018ခုနှစ်အတွင်းမှာကိုအမရတီဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံထဲမှာလည်းမဟုတ်ဘူး American ပြည်ထောင်စုမှာလည်းသူတေတီတယောက်အနေနဲ့သွားပြီးတော့နေခဲ့တဲ့အခြေအနေရှိတယ်ဆိုတော့ပြည်ပကနေပြီးတော့အမြင်နဲ့ဒီမြန်မာနိုင်ငံပေါ်ဘယ်လိုသုံးသပ်မှုတွေတိုးတက်မှုတွေရှိတယ်လဲဆိုတာသုံးသပ်နိုင်လဲရှိ
အဓိကကတော့ကျွန်တော်တို့ဒီလွန်ခဲ့သော4-5နှစ်အတွင်းမှာအတော်အေးနေတဲ့မြန်မာတရုတ်ဆက်ဆံရေးကဒီနှစ်ထဲမှာအတော်ပြင်းပြီးအကောက်လာတယ်ပေါ့။ဒီအထူးသဖြင့်ဆိုရင်ကျွန်တော်နိုင်ငံတော်တိုင်ပင်ခံဟာတရုတ်ပြည်ကိုတစ်နှစ်ထဲမှာပဲနှစ်ခါသွားရဆိုတာဒါမြန်မာနိုင်ငံတမိုင်းမှာဒါရှိခဲ့ကိစ္စတစ်ခုပါ။ပြီးတော့တစ်ချိန်တည်းမှာပဲရပိုင်းအတွင်းမှာပဲဒီကာကွယ်ရေးစုချုပ်လည်းသွားခဲ့တယ်။ဒီနိုင်ငံတော်တိုင်ပင်ခံသွားတယ်ပြီးတော့တရုတ်မြန်မာရဲ့ဆက်ဆံရေးအရင်ကထပ်ပို့ပြီးတော့ရှေ့ကိုပို့ရောက်လာတယ်။နောက်ပြီးတော့အထူးဆန်းဆုံးကိစ္စဆိုလို့ရှိရင်တော့ဒီတရုတ်ကမြန်မာငြိမ်းချမ်းရေးမှာဒါပထမအဦးဆုံးအကြိမ်ပေါ့ဒီပေါ်ပေါ်ထင်ထင်တို့လမ်းပြမြေပုံနဲ့ဝင်ရောက်ပါဝင်ဖို့အတွက်ကမ်းလှမ်းမှုတွေပါဝင်မှုတွေလှုပ်ဆောင်နေဆိုတော့ဒါမြန်မာနိုင်ငံနဲ့တရုတ်ဆက်ဆံရေးရောမြန်မာတရုတ်ငြိမ်းချမ်းရေးဆက်ဆံရေးကမှာပါတိုးတက်လာတဲ့ကိစ္စတစ်ခုလို့မြင်ပါတယ်
။ဟုတ်ကဲ့ငြိမ်းချမ်းရေးလို့ပြောလို့ပေါ့လေဒီ2018ခုနှစ်ကိုဒီငြိမ်းချမ်းရေးနှစ်ဖြစ်ဖို့အတွက်ကိုဒီမြန်မာကောင်းဆောင်တွေကသူတို့မျှော်လင့်ခဲ့ကြတယ်ပြောလဲပြောခဲ့ကြတယ်ဒါပေမဲ့အခုလက်ရှိအခြေအနေကိုကြည့်လို့ရှိရင်ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်နောက်ကချင်မှာဆိုလဲကချင်နဲ့တိုက်ပွဲတွေရှိတယ်နောက်ချင်းပြည်နယ်ဘက်မှာဆိုလဲဒီရခိုင်တနက်ကင်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်ဆိုတော့2018ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့ပြောဖို့မရသေးဘူးလို့ဆိုလို့ရှင်မှားမယ်လို့တုံ့တက်လို့ရလားရှင
်တော့စကောနဲ့တည်းမှာဟိုကျွန်တော်တို့ဟိုအားရတဲ့ပန်းကတော့ဒီ NLD ကတော့သူ့ရဲ့အကျိုးစီးပွားဓာတ်ရအကျိုးစီးပွားတွေမပါဘဲနဲ့စေတနာတန်တန်နဲ့ငြိမ်းငြိမ်းရအောင်အားထုတ်မှုအပိုင်းမှာတော့ကျွန်တော်တို့အသိမှတ်ပြုပါတယ်ဒါပေမဲ့လည်းဟိုတိတာမြင်တာတဲ့နော်ဒီဟိုဟိုဘယ်လိုမလဲဒီဟိုအန်တီမာလက်မှတ်ထိုးဖို့ခက်ခဲနေတဲ့ဟာတွေနောက်ပြီးတော့ဒီသူတို့လုပ်တဲ့ပင်လုံးညီလာခံမှာလည်းလိုက်တာတစ်ခုထိခက်ခဲဖြစ်နေတဲ့ဟာတွေနောက်ဆုံးအခုချမ်းပြည်မှာလောလောလတ်ဆယ်ဆယ်ပေါ့နော်သူတို့ဒီဆွေးနွေးပွဲလုပ်တဲ့အခါမှာသူတို့ဟိုပိတ်ပင်ဒါစီခံရတဲ့ဟာတွေရှိနေပါသေးတယ်အဲ့တော့ဒီဟိုစင်ခုံမှုတွေကတော့အများကြီးရှိပါတယ်ဒါက NLD ရဲ့အခြေဟိုဟိုလေးလေးလက်ဆွေးနွေးရမှာဆိုရင်တော့အဲ့ဒီသူတို့ကိုသူတို့ဘလို့ position နေပေါ့နော်ဘလို့နေရာချလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဒီအခက်ခဲတွေရှိနေတယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကိုမရတီဟာရောဒီပေါ်မှာဘလို့ပြောချင်လဲ
ဩကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အရင်ဒီ NC တခြားလုံးကျွန်တော် negotiating မှာလည်းပါတယ်ပြီးတော့ဒီရှိ bilateral မှာကျွန်တော်ကြည့်ခဲ့ဆိုကျွန်တော်တို့အမြင်အနေနဲ့ကတော့ငင်းချင်းရေးဆိုတာကဒီ dialogue တွေဆက်ရှိနေတယ်နှစ်ဦးနှစ်ဖက်ဆက်ပြီးတော့ဆွေးနွေးနေရဆိုကြတာအတိုင်းအတာတစ်ခုထိအောင်မြင်တော့ကျွန်တော်ကအမြင်ယုံကြည်တယ်အထူးသဖြင့်ကျွန်တော်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ကျွန်တော်တို့အရင်ကဆွေးနွေးဘက်အနေနဲ့မရှိခဲ့ဘူးဆိုတဲ့အတိုင်းအတာတစ်ခုကနေပဲအခုချိန်မှာကျွန်တော်တို့ကဒီပင်လုံးညီလာခံကိုကျွန်တော်ဖိတ်ဖို့ကြိုးစားခဲ့တယ်တရုတ်ရဲ့ကူညီရပါတယ်ပြီးတော့အခုချိန်မှာကျွန်တော်တို့ကဒီ နိုင်ငံရေးစကားပြောဖို့အတွက်ညှိနှိုင်းတဲ့အစ်စင်တွေရှိတယ်။ဒီ track 1ရော track 2ရောဆက်ရှိနေတယ်။ပြီးတော့ဒီတိုးတက်မှုရှိတယ်မရှိဘူးဆိုတာကဒီ process ကြဆက်သွားနေရဆိုတော့ကျွန်တော်အောင်ငင်းငင်းရေးလုပ်ငန်းစဉ်အောင်မြင်နေဆိုတာထက်ငင်းငင်းရေးလုပ်ငန်းစဉ်ရမပြိုသေးဘူး။ဒါပေမဲ့ဆက်သွားလို့ရရဆိုတဲ့အတိုင်းအတာတစ်ခုတော့ဒါကျွန်တော်အနေနဲ့အကောင်းဘက်ကိုသွားရလို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုစေးရဲ့သူရောဒီအပေါ်မှာလက်ခံပါလားရှင့်။
ကျွန်တော်တို့ဟို NCA ပေါ့ဒီတနိုင်ငံလုံးငြိမ်းချမ်းရေးစာချုပ် sorry အဲ့ပြစ်ခတ်ရစေးစာချုပ်ပေါ့အဲ့ဒီကောင်ကကျွန်တော်တို့ကပြတ်မသွားဘူးပေါ့နော်မပြတ်မလို့လို့အခြေအနေတောင်မှတချို့ဖြစ်သွားသေးဒါပေမဲ့ပြတ်မသွားဘူးဒါဆိုရင်တော့ဒါကအောင်မြင်မှုပေါ့နောက်တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံအချုပ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ့နော်သူ့ဘိုးပြုတ်ပြီးတော့ငြိမ်းချမ်းရေးလည်းလဲပတ်နေတယ်လဲပတ်နေတဲ့ခါကျတော့သူကိုယ်တိုင်ကကျွန်တော်တို့ဟို၄နာရီ၅နာရီစက်တိုက်ထိုင်တဲ့အစီအွေကကျွန်တော်တိလောက်မရှိခဲ့ဘူးဒါပေမဲ့လွန်ခဲ့တဲ့ကျွန်တော်တို့ငြိမ်းချမ်းညီလာခံတော့ရှိသွားခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်လည်းအခု21ရာစုပင်လုံးမှာပါတဲ့ခါကျတော့ဘာတော့တွေ့ရလဲဆိုတော့ဒီဆွေးနွေးဘက်တွေကကျွန်တော်တို့ဆေးအားထက်သန်စွာဆွေးနွေးကြရတယ်ဆိုလိုတာကတော့ကျွန်တော်တို့ကဆွေးနွေးပွဲတွေကဘာမှလုံးမဖြစ်ဘူးထင်တိတ်ပြီးဆေးအားထက်သန်ဆွေးနွေးမှာမဟုတ်လေဒါပေမဲ့ကျွန်တော်တို့ခေါင်းငိန်ပြီးမှကျွန်တော်တို့ပြောချင်ရင်ပြောကြမှာပဲဆိုဟိုမှာကျတော့တို့ကဒါကတို့အတွက်တကယ့်ကို survival လို့ပုံစံမျိုးပေါ့နော်တက်ဖက်ကလည်းဆွေးနွေးတယ်ဒီ EAO ပေါ့နော်လက်နက်ကင်တက်ဖွဲ့တွေကလည်းကျွန်တော်တို့ဆွေးနွေးတယ်ပေါ့ဆိုလိုတာကတော့တို့ပြင်လာတာတွေ့ရတယ်ဆိုတော့အဲ့ဒါကိုကြည့်တယ်ဆိုရင်တော့ကျွန်တော်အနေနဲ့ကတော့98ဒီခါငင်းချင်းနှစ်လို့ပြောဖို့တော့ခက်တယ်ဒါပေမဲ့ငင်းချင်းကိုကျွန်တော်တို့ကဒီတဲ့ကျွန်တော်တို့ကကြမသွားအောင်ပေါ့နော်ကျွန်တော်တို့ထိန်းထားလိုက်နိုင်တယ်အထူးဖြစ်တော့ကျွန်တော်တို့နှစ်တွေထဲမှာဆိုရင်ဒုတိယနှစ်တွေကကျွန်တော်တို့ခက်တတ်ပါတယ်ဆိုတဲ့အခါကျဒီဒုတိယနှစ်မှာကဒီလောက်ထိန်းထားနိုင်တာပေါ့ကကျွန်တော်တို့အောင်မြင်တယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့ဟိုသူတို့ informal ဆွေးနွေးတာနည်းနေတယ်ပေါ့နော်ဒီ formal ကြီးစီဝေးထဲမှာထိုင်ပြီးဆွေးနွေးတာများနေတဲ့အခါကျတော့သူကအစိမ်းမပြေတာလေအဲ့ချိန်မှာဆွေးနွေးရတဲ့အတွက်နည်းနည်းလေးခက်သွားတယ်ပေါ့နော် informal meeting များများတီးရဲပို့ခေါ်နိုင်ရင်တော့ပို့ကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဟုတ
်ဟုတ်ကဲ့အခုတစ်ခါတစ်ဆက်ထဲမှာဒီတရားဥပဒေစိုးမိုးရေးဘက်ကိုတစ်ချက်ကြည့်ကြအောင်ပါဆို2019ခုနှစ်အစမှာပဲဒီ NLD ရဲ့ဥပဒေအကြံပေးဥက္ကဋ္ဌတက်ခံရတယ်နောက်တစ်ခါဒီနှစ်ထဲမှာပဲထူးထူးခြားခြားနိုင်ငံတကာတော်တော်များများဟိုပြည်တွင်းမှာလည်းစိတ်ဝင်စားဖြစ်တဲ့တစ်ခုကတော့ဒီလက်နက်တွေနဲ့ACE ကုမ္ပဏီအကြီးကဲကိုဥဖြိုးကိုကိုတင်ဆက်ဖန်းခံရတဲ့ကိစ္စဖြစ်တယ်ဆိုတော့အဲ့လိုမျိုးကိစ္စအမှုတွေကအခုချိန်ထိနှစ်ကုံတော့မယ်ပေါ့လေဖြစ်ပြီးတော့အချိန်နည်းနည်းကြာလာတဲ့အချိန်ထိမှတိတ်ပြီးတော့ဒီတိုးတက်မှုမကြောက်ဘူးပေါ့လေရှိသူတို့ဟိုပြည်သူမထုတ်ပြန်တာလည်းဖြစ်ကောင်းဖြစ်မယ်ဆိုတော့များပြည်သူအနေနဲ့သိရှိနိုင်တဲ့ဟာအားနည်းတယ်ဆိုတော့အဲ့ဒီအပေါ်မှာဒီတရားဥပဒေစိုးမိုးမှုဘိုင်းနဲ့အပွင့်လင်းမြင်သာမှုဘိုင်းရောဘယ်လိုမျိုးတုံ့တက်လို့ရမလဲရှင်ကိုအမရတရားအရင်ဆုံးဆွေးနွေးပေးပါ
ပုံမှန်တော့ဟုတ်ပါတယ်ကျွန်တော်တို့တွေ့ကြည့်တယ်တော့အတော်လေးနေတယ်ပေါ့ဒါပေမဲ့ချိန်ထဲမှာကျွန်တော်တို့ပြန်ကြည့်ရမှာကဒီလုံထုံးလုံနေဆိုအထက်မှာအစင်စင်သွားပုံသွားနေရရှိအဲ့နောက်တစ်ခုကကြတော့ဥမာအဖြစ်ဒီလက်နက်ကိစ္စလို့ဟာမျိုးဆိုရင်ဘယ်သူကတာဝန်ခံပြီးတော့စုံစမ်းစစ်ဆေးရေးလုပ်မှာလဲပေါ့တို့တဆင်ချင်းဆက်ပြီးတော့သွားတဲ့အခါမျိုးမှာသူရဲ့နောက်ကလိုက်တဲ့လိုအပ်တဲ့ဆောင်ရွက်ဆိုင်ရာတွေကိုလေ့လာမှုတွေအားရရှိရဲပြီးရင်အဲ့ဒါတွေကိုအချင်းချင်းဌာနဆိုင်ရာတွင်ပြန်လာစစ်ဆေးမြင့်မြတ်မှုတွေရှိရတဲ့အတွက်ဒါကပုံမှန်ထက်နှိကွေးရလည်းဖြစ်နိုင်မှာပြီးတော့နောက်တစ်ခုကကျွန်တော်တို့ကဌာနဆိုင်ရာလုပ်ငန်းတွေပါတဲ့အခါမှာကျွန်တော် classification ဖြစ်သွားတဲ့အတွက်သူက declassify လုပ်ဖို့အစဉ် process တစ်ခုကကြာလာနောက်တစ်ခုရှိမယ်နောက်ဆုံးတစ်ခုအရေးကြီးဆုံးကတော့ဒီဟာကိုသတင်းပူတို့ထုတ်ပြန်မလဲပေါ့ဒီတော့အခု law ဆီလိုအပ်တာကလည်းဒီတရားဥပဒေစိုးမိုးရေးမှာလိုအပ်တဲ့ SWOT ဥပမာဖြင့်ရဲတပ်ဖွဲ့ပြီးလို့ရှိရင်လည်းဒီစုံစမ်းစစ်ဆေးအဖွဲ့ရနေဒီ case by case ပေါ့ဒါကိုသတင်းထုတ်ပြန်မဲ့လူမရှိတာလည်းဒါဟာနှောင့်နှေးနေတဲ့ပုံစံမျိုးတစ်ခုဖြစ်နေတာဖြစ်မှာပါဒါပေမဲ့ process ကတော့သွားနေရလို့ထင်ပါတယ်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါရှင်အခုလိုမျိုးဝိုင်းပြီးတော့ဆွေးနွေးပေးခဲ့တဲ့ကိုစရတူကိုအမရတီဟာနဲ့ကိုမြတ်တို့တို့အားလုံးကျေးဇူးတင်ပါတယ်ဆိုတော့ဒီVOA ပရိသတ်တွေအနေနဲ့လည်း2018ခုနှစ်မှာဒီဝန်သားစရာတည်ငောင်းတွေကိုကြားရပါစေလို့ဒီ VOA မိသားစုအနေနဲ့ဆုမွန်ကောင်းတောင်းပါတယ်ရှင
် VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာရ VOA ရဲ့ website စာမျက်နှာမှာပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနက်ဖြန် VOA American အတန်ရဲ့2018ခုနှစ် January 1ရက်မနက်9:00နာရီအထိနားဆင်ကြရမယ့်အစီအစဉ်တွေကို line meter 32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးအားကစားတဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပြီးမြန်မာပြည်ကပေးစာကန္တာနေရာမှာတော့တက်တန်ရောင်သတင်းလွှာအထူးအစီအစဉ်ကိုပြောင်းလဲထုတ်လွှင့်ပေးမှာပါ။အဲဒီနောက်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကတော့
အခုနှစ်နိုင်ငံများခီးတဲ့တူရစ်ဝင်ရောက်မှုဟာပြီးခဲ့တဲ့နှစ်ဝင်ရောက်မှုထက်နည်းနေတယ်ဆိုတဲ့အဖြေထွက်ပါတယ်။အိန္ဒိယနိုင်ငံတွေရဲ့
မြန်မာခီးသွားလုပ်ငန်းဘယ်အဆင့်ရောက်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတာမဟုတ်လို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုအရင်ဆုံးအားကစားသတင်းလွှာကိုနားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှကျင်းပခဲ့တဲ့နိုင်ငံတကာလူငယ်ဂေါ့ဖ်သီးပြိုင်ပွဲမှာမြန်မာနိုင်ငံကကိုဟင်းစီသူကအနိုင်ရသွားပါတယ်။ဒီပြိုင်ပွဲကိုအနိုင်ရလိုက်တဲ့အတွက်သူဟာကမ္ဘာအဆင့်သတ်မှတ်ချက်မှာလည်းနံပါတ်1လူငယ်အားကစားသမားဖြစ်လာပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။2019 American Junior လူငယ်ဂေါ့ဖ်သီးပြိုင်ပွဲကိုတော့ဒီဇင်ဘာ28ရက်နေ့ကနေ30ရက်နေ့ထိ American ပြည်ထောင်စု Florida ပြည်နယ် St. Augustine မြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာတော့မြန်မာနိုင်ငံကအသက်18နှစ်အရွယ်ကိုဟင်းစီသူကနောက်ဆုံးနေ့မှာတက်မတ်ရိုက်ချက်တဲ့၅ချက်ရှော့ရိုက်ပြီးတော့စုစုပေါင်းတက်မတ်ရိုက်ချက်အတိုင်216ချက်နဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်တက်လူငယ်ကစားသမားလည်းဖြစ်လာခဲ့ပါတယ်။ဒီလိုနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကစားသမားဖြစ်လာတာနဲ့ပတ်သက်ပြီးတော့ကိုဟင်းစီသူက VOE ကိုအခုလိုပြောပါတယ်
။ဒါဒီဟောတော့ကွယ်ဟိုဘာပြောတာဝန်တာဘာဆိုတော့ဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ number 1 ठी ဆက်သွားတော့ဘာပြောကွယ်ဟို goal တစ်ခု accomplish ဖြစ်သွားတယ
်ဒီပြိုင်ပွဲမှာ Iceland က Sigurdur Gudarsson နဲ့ American က James Ballett တို့တို့က223ချက်နဲ့ပူးတွဲဒုတိယရခဲ့ပြီးတော့ Sweden က Carl Philip Anderson ကသဒုတ်ထ American က Ford Chandler တို့ကပြင်ဆင်မှတွေရခဲ့တာဖြစ်ပါတယ်ကိုဟင်းစီသူဟာမနစ်ကလည်းဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒုတိယရခဲ့တာဖြစ်ပါတယ်ဒီနှစ်မှာအခုလိုနိုင်ရဖို့အတွက်ပြိုင်ပွဲအတွက်ဘယ်လိုလေ့ကျင့်ပြင်ဆင်ခဲ့လဲဆိုတဲ့အပေါ်မှာတော့ကိုဟင်းစီသူကအခုလိုပြောပါတယ
်ဒီလိုမျိုးဖြစ်ဖို့လဲကျွန်တော်တော်တော်ကြိုးစားလိုက်ရပါတယ်အဲဟိုတလားတော့ကြုံပြီးတော့လေကျွန်တော်ကရန်ကုန်မှာဒီပွဲတက်ကျွန်တော် practice ကိုနေတိုင်းရတယ်မနက်ကနေဟိုညထိကျွန်တော်နေတိုင်းရတယ်ကျွန်တော်ဒီပွဲအကြီးတယ်ဆိုပြီးတော့ပြီးတော့ဒီရောက်တော့လဲအမေရိကရောက်တော့လဲကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ Orlando မှာနေတော့ Orlando မှာနေတိုင်းအဲ့ဟို champion ဖြစ်သွားပြီးတော့လဲနေရပါလေဒီဘက်တော့ဒီမှာလည်းနေအောင်လည်းအားကြအောင်လည်းအဲ့မှာလေ့ကျင့်တာ
ကိုဟင်းစီသူကိုအသက်၄နှစ်အရွယ်ကတည်းကကောက်တီးကစားတာကိုလေ့ကျင့်တင်ကြားပေးခဲ့ပြီးအသက်၁၄နှစ်သားအရွယ်မှာစတင်ပြီးတော့ပြည်တွင်းကလူငယ်ပြိုင်ပွဲတွေမှာအနိုင်ရလာခဲ့တယ်လို့သူ့ရဲ့ဖခင်ဖြစ်သူဦးမောင်မောင်ထွန်းကပြောပါတယ်အခုလိုသားဖြစ်သူကိုဟင်းစီသူနိုင်ငံတကာပြိုင်ပွဲတွေမှာအနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကောက်တီးကစားသမားဖြစ်လာတဲ့အပေါ်မှာအလွန်ပဲဂုဏ်ယူမိတယ်လို့လည်းဦးမောင်မောင်ထွန်းကပြောပါတယ်
အော်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုပေါ့နော်တာအခုဆိုတာဝေါ်ဂျူနီယာနံပါတ်1ပေါ့ဖြစ်သွားတဲ့အတွက်ကျွန်တော်အရန်ကိုဝမ်းသာဂုဏ်ယူပါတယ်သူ့အတွက်ကိုလည်းကျွန်တော်ဘာပြောပြောပံ့ပိုးပေးရချိုးနဲ့တယ်လို့လည်းကျွန်တော်ထင်ပါတယ်အဲစိတ်ကမှဟိုဘယ်လိုခေါ်မလဲပြောမပြတတ်အောင်ပေါ့လေဝမ်းသာပီပီဖြစ်မိပါတယ်ကျွန်တော်လေဒါအရင်တည်းကစကားပါအမှန်ပါသူ့ကိုကျွန်တော်ရည်ရွယ်ပါတယ်အဲ့ဒီခုနဟိုကျင်းနှစ်သားလောက်ကနေစပြီးတော့အစားပေါက်ကိုလည်းကျွန်တော်စနစ်တကျကြည့်ပါတယ်အခုဆိုရင်တသားကအရ6ပြီအဲ့လိုဖြစ်အောင်လည်းကျွန်တော်စနစ်တကျကြည့်ပါတယ်နောက်ဟိုမြန်မာပြည်မှာနေတယ်ဆိုပေမဲ့လည်းကျွန်တော်သူ့ကိုဟလာနေစေအမဲသားဟလာနွားနိုးနောက်ဂျုံအဓိကတော့ဂျုံပေါ့ကိုကျွန်တော်ကဆန်စားတာနေတယ်ကိုဂျုံနဲ့ပတ်သက်တဲ့ခေါက်ဆွဲလိုပါစတာလိုစပါဂက်တီလိုအဲ့လိုမျိုးစားတာများတယ်ကိုအဲ့ဒီလည်းကျွန်တော်ဟိုအမြဲပေါ့နော်သူ့မပြတ်ရအောင်အိမ်မှာလည်းဒီစဉ်လုတ်ပေးပါတယ်အဲ့လိုမျိုးလေးနဲ့မသူ့ကိုကျွန်တော်ပြုစုပြုထောင်ခဲ့ပါတယ
်ဒီပြိုင်ပွဲကိုနိုင်ငံပေါင်း20ကျော်ကလူငယ်ခေါက်သီးကစားသမားပေါင်း50ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟင်းစီသူအပြင်ကိုကောင်းမြတ်ဖြူကိုဖြူးစံနဲ့ကိုမင်းသန်းလွင်အောင်တို့လည်းဝင်ရောက်ရှင်ပြိုင်ခဲ့ပြီးအဆင့်19 31နဲ့32အသီးသီးချိတ်ခဲ့သလိုအမျိုးသမီးလူငယ်ပြိုင်ပွဲဘက်မှာတော့မြန်မာနိုင်ငံကမဖူးပွင့်ရဒီခိုင်ကဝင်ရောက်ရှင်ပြိုင်ပြီးတော့အဆင့်9ရခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်ဒီနေ့မှာတော့နားဆင်နေကြမြန်မာပြည်ကပေးစာကဏ္ဍအစားတက်တန်ရောင်သတင်းလွှာအထူးစီစဉ်ကိုထုတ်လွှင့်ပေးသွားမှာပါမအေးတန်နာကျော်ကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင
်
ဒီကနေ့2019ခုနှစ်အတွင်းမှာဂီတရုပ်ရှင်နဲ့ရုပ်မြင်တန်ကြားမှာအများဂရုစိုက်ခံကြရတဲ့ထိတ်ဆုံးရောက်ခဲ့ကြတဲ့တခြင်းတွေအဆိုတော်တွေရုပ်ရှင်ကားတွေဘာတွေလဲဆိုတာပြန်ကြည့်ကြရအောင်ပါဂီတလောကမှာတော့2019ခုနှစ်ကို Grammy ဂီတဆုတွေအများကြီးရသွားတဲ့အမျိုးသမီးအဆိုတော်နှစ်ဦးရဲ့ရှင်ပြိုင်မှုနဲ့ဆားခဲ့ကြပါတယ်ဗြိတိန်နိုင်ငံက Adele က2019ခုနှစ် February လမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲမှာအမြင့်ဆုံးရွှေတစိမ့်ဆုတွေကိုအင်အားပါပြန်တည်သွားနိုင်ခဲ့ပါတယ်အကောင်းဆုံးတေးတပြားစုအကောင်းဆုံးအတန်သွင်းတပြားစုအကောင်းဆုံးတေးသချင်းစုတို့အားလုံးကိုတင်ကြုံယူသွားလို့အမေရိကန်ကမျှော်လင့်ထားတဲ့ Beyonce ကိုအနိုင်ရသွားပြီးတော့အားလုံးကအံ့အားတသင့်ဖြစ်ခဲ့ရတဲ့ဂီတသမိုင်းမှာလည်းရာဇဝင်တွင်သွားခဲ့တဲ့ညဖြစ်ခဲ့ရပါတယ်။နိုင်ငံရေးယုံကြည်ချက်တွေလည်းထုတ်ဖော်ပြောကြအားလုံးလည်းရင်ထဲကလိုက်ပါခံစားခဲ့ကြရတဲ့မှတ်တမ်းတင်စကားတွေပြောကြနေစိတ်ခံစားချက်တွေမြင့်တက်ခဲ့ကြရတဲ့ဒီ Grammy ဂီတညမှာအဒဲလ်ကသူ့ကိုတစ်ကြွရွေးချယ်ထားတဲ့စုအမျိုးအစား၅မျိုးစလုံးမှာစုရဲအကုန်လုံးစုခုသွားတာပါ
Hello It's me I was wondering if after all these years you'd like to me to go over everything They say the time's supposed to heal ya but I ain't done much healing Hello, can you hear me? I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us. And a million miles. Hello from the other side. I must have called a thousand times to tell you I'm sorry for everything that I've done. But when I call you,
သူရဲ့25ဆိုတဲ့တေးတပြားအတွေ့ရဲ့နောက်ပြီးတော့8တဲကလူကြိုက်အများဆုံး Hello ဆိုတဲ့တေးသချင်းရဲ့အတွက်ပါစုရရသွားပါတယ်။ဒါကြောင့်လည်း2012ခုနှစ်မှာသူရဲ့21ဆိုတဲ့တေးတပြားအတွေ့အကောင်းဆုံးစုကြီး3စုရသွားပြီးတော့အခုဒုတိယမြောက်တေးတပြားအတွေ့လည်းအကောင်းဆုံးစုကြီး3စုထက်ရတာမလို့ Grammy ဂီတဆုသမိုင်းမှာအကောင်းဆုံးစုကြီး3စုကိုပထမဆုံးနှစ်ခါပြန်ရတဲ့သူဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။အမေရိကန်ဆိုတော့ Beyonce ကတော့သူ့ရဲ့လူကြိုက်များတဲ့ Lemonade တေးတပြားအတွက်စုနေရ6နေရအတွက်တစ်ကြွရွေးချယ်ခံထားရတာပါလူမျိုးရေးအမျိုးသမီးဒန်းတူညီမျှရေးနဲ့လိင်ညာလှည့်ပြားမှုတွေကြောင့်အသားပေးထားတဲ့သူ့ရဲ့တေးတပြားအတွက်အကောင်းဆုံးတေးတပြား Grammy ဆုရလိမ့်မယ်လို့အလုံးကခန့်မှန်းထားကြတာဖြစ်ပါတယ်ဒါမဲ့လည်းအဲ့ဒီဆုကို Britain က Adele ကရရှိသွားတာပါ Adele ကိုယ်တိုင်ကလည်းဒီတစ်ခေါက်တော့ဒီစုကို Beyonce ရလိမ့်မယ်လို့သူထင်တာကြောင့်စုယူစင်မြင့်ကလကာနောက်မှာတင်ဒောက်တွေကိုပြောသွားခဲ့ပါတယ
် and I am of course very very grateful having won it but I felt the need because I love her because I felt like she was more than worthy and that's pretty much it really
စုတစုကိုသူကချိုးပြီးတော့တချမ်းက Beyonce နဲ့ညပြီးတော့ယူစင်ပါတယ်ဆိုတဲ့သဘောမျိုးလုပ်ပြသွားပါတယ် Grammy ဆုရတဲ့တခြားသူတွေထဲမှာတော့ Chicago က Chance the Rapper လည်းပါပါတယ်။သူကအကောင်းဆုံးအနုပညာရှင်သစ်ဆုအပါအဝင် Grammy ဂီတဆု၃ဆုရရှိသွားပါတယ်။2019ခုနှစ်မှာတခြားဆုကြီးတွေရတဲ့သူတွေထဲမှာတော့ Canada က Rapper Drake ကမေလမှာကျင်းပတဲ့2019ခုနှစ် Billboard ဂီတဆုချီးမြှင့်ပွဲမှာဆု၃ဆုရသွားလို့စံချိန်သစ်တင်သွားပါတယ်။2012ခုနှစ်မှာ Adele ကစု12ဆုရခဲ့ပြီးတော့အဲ့ဒီစံချိန်ကိုအခု2019ခုနှစ်မှာ Drake ကစု13ဆုနဲ့ချိုးသွားတာဖြစ်ပါတယ်။အကောင်းဆုံးအနုပညာရှင်ဆုအကောင်းဆုံးအမျိုးသားအနုပညာရှင်ဆုနဲ့သူ့ရဲ့ view ဆိုတဲ့ data ပြားအတွက်အကောင်းဆုံး rap data ပြားဆုလို့ရရှိသွားတဲ့ Drake ကမိုက်ခရိုဖုန်းပုံရုပ်ထုဆုတွေဘေးနားမှာထားပြီးတော့ဓာတ်ပုံရိုက်ခံခဲ့ပါတယ်။ Britain ကနောက်ထပ်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Ed Sheeran ကတော့နှစ်နှစ်လောက်အနုပညာလုပ်ငန်းတွေနှင်းနေခဲ့ပြီးတဲ့နောက်မှာ device ဆိုတဲ့ data ပြားနဲ့ဂီတအနုပညာမြင်ကွင်းတွေကိုပြန်ရောက်လာခဲ့ပြီးတော့အမေရိကန်အကောင်းဆုံးတေးဆင်းတွေမှာနေရာယူထားတော့တာပါ Billboard အကောင်းဆုံးတေးတပြား200ဆင်းမှာထိပ်ဆုံးနေရာကိုယူထားခဲ့သလိုသူ့ရဲ့အဲ့ဒီတပြားကနေပြီးတော့ပထမဦးဆုံးထွက်တဲ့သူ့ရဲ့တပုတ်သေးသောတေးတပြား Shape of You တခြင်းက
online မှာအကောင်းဆုံး digital တေးစီရင်မှာ number 1ချိန်ပါတယ်။ဒါမဲ့လည်း edge ရဲ့အတွက်ကသတင်းကောင်းကြီးပဲမဟုတ်ပါဘူး။စပိန်စီးနေရင်လည်းမတော်တဆစပိန်မှောက်လို့လက်ကဝက်တရောင်စစ်နဲ့နေရိုးတစ်ချောင်းကျိုးသွားပြီးတော့သူကနည်းနည်းပဲပွန့်ပဲ့ထိခိုက်သွားပါတယ်လို့ပဲပြောခဲ့တာပါ။ဒါမဲ့လည်းအဲ့ဒီတင်ရာတွေကြောင့်သူ့ရဲ့အားရှာဖြော်ပြခီးစင်တွေကတချို့ပွဲတွေကိုတော့ဖျက်လိုက်ရပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတော့သူကသူ့ရဲ့လက်ကဝတ်နဲ့တရောင်စစ်အယိုးအပ်သွားလို့ချက်ချင်းတော့ပွဲတွေမဖျော်ပြနိုင်သေးဘူးလို့ရေးတင်ခဲ့ပါတယ်။ဒါကြောင့်မလို့သူကထိုင်ဝမ်ကျွန်းထိုင်ပေမြို့တော်ကပွဲ၊ဟောင်ကောင်ကပွဲ၊တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကပွဲနဲ့ဂျပန်နိုင်ငံအိုဆာကာကျွန်းနဲ့တိုကျိုမြို့တော်ကပွဲတွေကိုဖျက်လိုက်ရပါတယ်။ The club isn't the best place to find a lover so the bar is where I go. Me and my friends at the table doing shots tripping fast and then we talk slow. Come over and start up a conversation with just me and trust me I'll give it a chance. Now take my hand, stop it, and the man on the jukebox and then we start to dance and now I'm singing like girl you know I want your love. Your love was handmade for somebody like me. Come on now follow my lead. I may be crazy don't mind me. Say boy let's not talk too much. Grab on my waist and put that body on me. Come on now follow my lead.မေလမှာပဲအမေရိကန်ပြည်အောင်စု Los Angeles မြို့မှာကျင်းပတဲ့ MTV ဂီတဗီဒီယိုစုပေးပွဲကတော့တခြားပွဲတွေထက်ရှိရင်အတော်ကိုဝယုံသုံးကဖြစ်သွားခဲ့ရတဲ့ပွဲလို့ပြောရပါမယ်။ပွဲကျင်းပချိန်မှာမိုးတွေအကြီးအကျယ်ရွာပြီးတော့မိုးသီးတွေပါကျွေခဲ့လို့သူတို့အခမ်းအနားအပြင်ကကော်ဇောနီခင်းနေရာတစ်ခုလုံးကနေလူတွေထွက်ပြေးခဲ့ရတာပါ။အမေရိကန်နာမည်ကျော်ဝါရင်အစိုးရကြီးလည်းဖြစ်တခြင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့ Bob Dylan ကတော့သူအမြဲတမ်းတောင်းတနေခဲ့တဲ့Nobel စာပေးဆုအပြည်လာမှာရရှိသွားခဲ့ပါတယ်။ဒီဆုရလို့တော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့သတင်းမီဒီယာတွေရဲ့မျက်ကွယ်သီးသန့်အခမ်းအနားလေးတစ်ခုနဲ့ဆွီဒင်နိုင်ငံ Stockholm မြို့မှာသူဆုယူခဲ့ပါတယ်။မီဒီယာတွေနဲ့ပြောဆိုရမှာကြောက်တဲ့ Bob Dylan က Stockholm မြို့မှာပွဲနှစ်ပွဲသွားဖျော်ပြေတော့တခါလေးပဲသူ့ကိုဆုပေးလိုက်ဖို့တောင်းဆိုလို့ပွဲလေးခက်ချင်းချင်းလှုပ်ပြီးတော့ Swedish Academy ကနေဆုပေးလိုက်တာဖြစ်ပါတယ်။သူကိုဆုချင်းမြင့်တယ်လို့ကြေညာတဲ့အချိန်မှာထောက်ခံသူစန့်ကျင်သူတွေပုံစံမျိုးစုံပေါ်ထွက်ခဲ့ပြီးတော့သူ့ရဲ့ဘက်ကလည်းသတင်းဘက်တော်တော်ကြာဘာမှမတုံ့ပြန်ပဲနေခဲ့တာရဲ့ဒီဇင်ဘာလမှာကျင်းပတဲ့တကယ်ဆုချင်းမြင့်ပွဲကိုလည်းသူမတက်ရောက်တာတွေရဲ့ကြောင့်ပို့ပြီးတော့မှလူတွေကစိတ်ဝင်စားမီဒီယာတွေမှာရေးသားခဲ့ကြပါတယ် Against their common enemy despite their differences together we need to do the same if we're going to survive.ရုပ်မြင်သံကြားလောကမှာတော့ HBO ရုပ်သံလိုင်းကထုတ်လုပ်တဲ့ Game of Thrones အပိုင်း9ဇလန်ဒရယ်တွေအပြင်ကိုတော်တော်လေးပေါက်ကြားခဲ့တာပါ။အင်တာနက်ကနေထိုးဖောက်ခိုးယူသူတွေကမပြားရသေးတဲ့ဇလန်ဒရယ်တွေကိုဖောက်ချခဲ့ပါတယ်။သူတို့ကခိုးယူထားတဲ့ဇလန်ဒရယ်တွေကိုကင်ထားပြီးတော့ဒေါ်လာတန်ပေါင်းများစွာချိန်ဆောင်ငွေညှစ်ခဲ့တာပါ။What, man? Come on, you just drove down here. I could say, you're not talking about the dream of the Yoshi Nipako Chia. Not talking about the dream of the Rogan Yoshi Nipako Chia. I call the Yoshi Nipako Oscar Tamaima, so was on my way to Yamutuku Pisigay. African Rebel American said that the Yal Chibian Larry, Jan Yakutare, Moonlight Yoshi Sagaga, February Latin has set out Yanima Timba Dwari. Oscar Su Chimian Wema, a council of Yoshi Sagasu Yashi Gabari.ဒါမဲ့လည်းအစီအစဉ်ကျင်ညာတဲ့သူတွေကတေးတရုပ်ဖို့အချစ်ကလာလာလန်းကိုအကောင်းဆုံးစကားဆုရတယ်လို့မှားပြီးတော့ကျင်ညာတဲ့အတွက်ပွဲကတော်တော်လေးကိုယ်ယူကာရဖြစ်သွားခဲ့ရပါတယ်။လာလာလန်းအဖွဲ့သားတွေစင်မြင့်မော်တက်ဆုယူတဲ့အချိန်ထိဒီအမားကိုမသိကြသေးဘဲနဲ့သူ့ကိုကျေးဇူးတင်စကားပြောကြတဲ့အချိန်ကျတော့မှသိသွားကြတာပါ။အဲ့မှာပဲလာလာလန်းရဲ့ဂီတမှူး Jordan Horowitz ကအခုဖြစ်ရဲ့မှားရွေးနေပါပြီဆိုတာပြောရပါတော့တယ်။တကယ်တမ်းဆုရတဲ့ရုပ်ရှင်ကက Moonlight ပါ။သူနောက်နေတာမဟုတ်ရပါဘူးဆိုပြီးတော့အစင်မမထထငုံငုံနဲ့ပြန်ပြီးတော့ကြင်ညာရပါတယ
် Oh my god He blamed Steve Harvey
I did too
Oh my god
တကယ်လဲဆိုရင်တော့ကြင်ညာတဲ့သူတွေလည်းမှားတာမဟုတ်ပါဘူးဒီကပ်ပြားတွေစုကပ်ပြားတွေကိုစီစဉ်ပေးရတဲ့ Price Waterhouse Coopers စီးရင်စစ်ဖွဲ့ကတာဝန်ယူထားသူတွေကရုပ်ရှင်ကနာမည်ကပ်ပြားကိုစာရင်းမှပြီးတော့ထည့်ပေးမိတာဖြစ်ပါတယ်ဒါမဲ့လေလာလာလန်းစကားအနေနဲ့ဆိုရင်တော့ခေါင်းဆောင်မင်းသမီး Emma Stone ကအကောင်းဆုံးမင်းသမီးဇက်ဆောင်ဆုရရှိသွားပါတယ်။သူနဲ့အတူတူတစ်ကြိုနေရာရရှိထားတဲ့ Oscar ဆုရပြီးသားမင်းသမီးတွေဖြစ်တဲ့ Natalie Portman နဲ့မင်းသမီးကြီး Meryl Streep တို့အပြင်ပြင်သစ်ကမင်းသမီး Isabella Harper နဲ့ Irish Ethiopian ကဗျာ Ruth Negaro ကိုကြော်ပြီးတော့သူက Oscar ဆုရသွားတာဖြစ်ပါတယ်အကောင်းဆုံးဇက်ဆောင်မင်းသားဆုအတွက်တော့ Manchester Bayern စီစကားကမင်းသား KC Affleck ကရရှိသွားပါတယ်။ဒီဆုကလည်း KC Affleck အတွက်ပထမဦးဆုံး Oscar ဆုဖြစ်ပြီးတော့သူက Director လည်းဖြစ်နာမည်ကျော်မင်းသားတစ်ယောက်လည်းဖြစ်တဲ့ Ben Affleck ရဲ့ညီငယ်ဖြစ်ပါတယ်။စကားနည်းတဲ့အမျိုးသားတဦးအလုပ်တစ်ဖက်နဲ့ဆယ်ကျော်တဲ့အရွယ်သူ့ရဲ့တူတယောက်ကိုမမျှော်လင့်မဲ့ဖခင်နေရာကနေတာဝန်ယူစောင့်ရှောက်ရတဲ့အကြောင်းရိုက်ကူးထားတယ်။ဒီရုပ်ရှင်အတွက်သူကဆုရခဲ့တာဖြစ်ပြီးတော့အဲ့ဒီဆုအမျိုးအစားအတွက်ပဲမင်းသားကြီး Denzel Washington နဲ့ Ryan Gosling တို့လည်းတိကျရွေးချယ်ခံရတဲ့အထင်မှပါဝင်ခဲ့ပါတယ်။မင်းသား KC Affleck ကတော့ Oscar ပွဲမတိုင်ခင်တည်းကကျင်းပတဲ့ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာလည်းရွှေကမ္ဘာလုံးဆုအပြင်တခြားရုပ်ရှင်ရွေးချယ်ရေးအဖွဲ့တွေကပေးတဲ့ဆုတွေကိုလည်းရထားခဲ့တာပါ今天အတွက်အလားအလာအကောင်းဆုံးဇာတ်ကားတကားဖြစ်တဲ့သတ်မှတ်ထားခဲ့ကြတဲ့ Walt Disney ရုပ်ရှင်ကုမ္ပဏီကပြန်ရိုက်တဲ့ Beauty and the Beast ရုပ်ရှင်ဇာတ်ကားတင်မှာတော့လိန်တူဆုံးမတဲ့ဇာတ်ကောင်တစ်ကောင်ကိုထည့်သွင်းထားတဲ့အတွက်ဒါဟာ Disney သမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီလိုဇာတ်ကောင်မျိုးထည့်သွင်းရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ရဲ့ Director Bill Condon ကဒီရုပ်ရှင်မှာ Left Foot နေရာကနေပြီးတော့လိန်တူဆုံးမတဲ့ဇာတ်ကောင်ဖြစ်တဲ့ထည့်ရိုက်မယ်လို့ကြေညာခဲ့တာပါ။ဒါမဲ့လည်း Muslim အများစုရှိတဲ့မလေးရှားနိုင်ငံကရုပ်ရှင်ရုံတော်တော်များများကတော့ဒီကားတင်ဖို့ရွှေ့ဆိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကအေဝံဂေလိအသင်းတော်ရဲ့တရားဟောဆရာတဦးကလည်းဒီရုပ်ရှင်မှာလိန်တူဆုံးမတဲ့ဇက်ရုပ်ကိုထည့်ရိုက်တဲ့အတွက်ဒီရုပ်ရှင်ကိုသဘိမ့်မှတ်ဖို့လှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်မလို့အလဘာမပြည်နယ်ကရုပ်ရှင်ရုံတရုံမှာဒီဇက်ကားကိုမပြတာဘူးဆိုတဲ့အခြေအနေကိုရောက်ခဲ့ရပါတယ်။ဒါမဲ့လည်း Beauty and the Beast ရုပ်ရှင်ဇက်ကားက2019ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ဇက်ကားဖြစ်သွားခဲ့ပြီးတော့ဒီကမ္ဘာလုံးကနေရတဲ့အစုစုပေါင်းဝင်ငွေတန်းတထောင်ကျော်သွားခဲ့ပါတယ
် Really Jazz Oh no 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 no
အရင်ကကားရီအမြင်မောင်းပြီးတော့ပြိုင်စားတဲ့ရုပ်ရှင်ဇလန်းတွဲတွေကနောက်ဆုံးထွက်တဲ့ The Fate of the Furious ရုပ်ရှင်ဇာတ်ကားမှာတော့ Wrestling အကစားချန်ပီယံဟောင်းရုပ်ရှင်မင်းသား Dwayne Johnson နဲ့ Vin Diesel တို့ပါဝင်သရုပ်ဆောင်ခဲ့ပြီးတော့ဒီရုပ်ရှင်ဇာတ်ကားကလည်းဝင်ငွေတန်းတထောင်ကျော်ရရှိခဲ့တာပါ။ဒါမဲ့ကာတွန်းရုပ်ရှင်တကားဖြစ်တဲ့ Despicable Me နံပါတ်3ရုပ်ရှင်ဇာတ်ကားကလည်းတန်းတထောင်ကျော်ဝင်ငွေရခဲ့ပါတယ်။Spider-Man Homecoming ရုပ်ရှင်ကတော့2019ခုနှစ်အတွင်းမှာနောက်ထပ်အောင်မြင်တဲ့ဇက်ကျန်းစွန့်စားကဖြစ်ပြီးတော့ဗြိတိရှ်မင်းသား Tom Holland ကခေါင်းဆောင်မင်းသားဖြစ်နေပင်ကူလူသား Peter Parker နေရာမှာတရုပ်ဆောင်ထားပါတယ်။လူစိုးတွေလက်ထဲကနေပြီးတော့ Galaxy ကြီးကိုအကာအကွယ်ပေးတဲ့လူစန်းကောင်းတစုနေရာမှာမင်းသား Vin Diesel, Bradley Cooper, Chris Pratt, Dave Bautista နဲ့မင်းသမီးဇိုးစာဒနာတို့ပါဝင်တရုပ်ဆောင်တဲ့ Guardians of the Galaxy အမှတ်1ရုပ်ရှင်ကားကတော့ဒီရုပ်ရှင်အရင်ထွက်သွားတဲ့ပထမဇာတ်ကားလိုပဲအောင်မြင်မှုရခဲ့ပြီးတော့ရုံလူဝင်ကောင်းခဲ့လို့ကမ္ဘာတစ်ဝှမ်းမှာဒေါ်လာတန်860ကျော်ဝင်ငွေရခဲ့ပါတယ်
။ No, I do not.
Wonder Woman ရုပ်ရှင်ဇာတ်ကားကလည်း2019ခုနှစ်အတွင်းမှာပြသတဲ့ရုပ်ရှင်ကားတွေတဲ့အောင်မြင်တဲ့နောက်ထပ်ရုပ်ရှင်တကားဖြစ်ပါတယ်။အခုတလောကမှာထွက်သွားတဲ့ရုပ်ရှင်ကားတကားမှာတော့ကလေးတွေကိုစားတဲ့ဆက်ကက်လူပြက်ကလောင်ဖြစ်တဲ့တရုပ်ဆောင်တဲ့ IT8 ဆိုတဲ့တရေရုပ်ရှင်ကားကအောင်မြင်မှုရတဲ့ကားပဲဖြစ်ပါတယ်။နာမည်ကျော်စာရေးဆရာစတီဗင်ကင်းရဲ့ဝတ္ထုကိုရိုက်ကူးထားတဲ့ဒီဇာတ်ကားကထင်ထားတာတောင်မှပိုအောင်မြင်မှုရခဲ့ပြီးတော့2019ခုနှစ်အတွင်းမှာဝင်ငွေအများဆုံးရခဲ့တဲ့ရုပ်ရှင်ကားတကားဖြစ်ခဲ့ပါတယ်ရှင်။
မအီတနာကျစီစဉ်ထုတ်လင်းပေးခဲ့တဲ့တက်တန်ရောင်သတင်းလွှာအထူးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမှာကဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ဖြစ်ပါတယ်။မြမခရီးသွားလုပ်ငန်းဘယ်အဆင့်ရောက်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆင်းရဲတင်ပြချက်ကိုမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင
်။အ
ခုဆို2019ကုန်လို့2018ခုနှစ်ထဲစတင်ဝင်ရောက်ပါတော့မယ်လက်ရှိဟိုတယ်နဲ့ခီးသွားဝင်ကြီးဌာနကရတဲ့စည်ရင်းစရာတွေအရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနလာဝါကာကရတဲ့စည်ရင်းတွေအရရင်ကျေးမှုနယ်မြေပကံစုံကရတဲ့စည်ရင်းစရာတွေအရအခုနှစ်နိုင်ငံခြားခီးသည်တိုးရစ်ဝင်ရောက်မှုဟာပြီးခဲ့တဲ့နှစ်ဝင်ရောက်မှုထက်နည်းနေတယ်ဆိုတဲ့အဖြေထွက်ပါတယ်အိန္ဒိယနိုင်ငံတွေရဲ့နိုင်ငံခြားခီးသည်ဝင်ရောက်မှုစည်ရင်းတွေမှာတော့တစ်နှစ်ပြီးတစ်နှစ်တည်းတည်းတက်လာနေတာတွေ့ရပါတယ်မြန်မာနိုင်ငံခီးသွွားလုပ်ငန်းအခြေအနေတကယ်အဖြစ်မှန်ဟာဘာလဲမြန်မာခီးသွွားလုပ်ငန်းတိုးတက်ဖွံ့ဖြိုးလာအောင်အိန္ဒိယနိုင်ငံတွေလိုအခြေအနေဖြစ်လာအောင်ဘာတွေလုပ်ကိုင်ဆောင်ရွက်ဖို့လိုမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
ပြီးခဲ့တဲ့ဒီဇင်ဘာလ17ရက်ကနေပြည်တော်ဟိုတယ်စုံမှာအာဆီယံခီးသွွားလုပ်ငန်းကျွမ်းကျင်ပညာရှင်များအပြန်အလှန်အသိမှတ်ပြုရေးအစီအစဉ်လုပ်ငန်းစီမံချက်2018ကနေ2020ရေးဆွဲရေးဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့အာဆီယံခီးသွွားလုပ်ငန်းကျွမ်းကျင်ပညာရှင်များကြီးကြပ်မှုကော်မတီအထူးအစည်းအဝေးပွဲတစ်ခုလုပ်ပါတယ်။အဲ့ဒီအစည်းအဝေးမှာအခုနှစ်အတွင်းပြည်ပကနေခီးတဲ့ 3.5 သန်းဝင်ရောက်ဖို့မျှော်မှန်းထားပြီးဒီဇင်ဘာလထဲမှာမျှော်မှန်းထားတဲ့အရေးအတွက်ပြည့်မီနိုင်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရင်မွန်ကပြောပါတယ်သူပြောသလိုဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံခြားခီးတဲ့ဝင်ရောက်မှုဟာအိန္ဒိချင်းနဲ့အာဆီယံနိုင်ငံတွေထက်တော့နည်းတယ်။ဒါပေမဲ့တိတ်အစိုးကြီးမဟုတ်ဘူးလို့ထင်စရာပါပဲ။ဒါပေမဲ့တကယ်တကယ်ကိန်းကနဲအစ်စ်မှန်ကအဲ့ဒီလိုမဟုတ်ပါဘူး။အစိုးရကထုတ်ပြန်ထားတဲ့ပြီးခဲ့တဲ့2016ခုနှစ်နိုင်ငံခြားခီးတဲ့ဝင်ရောက်မှုစီးရင်မှာ၃သန်းနီးပါးဆိုပြီးဖော်ပြထားပါတယ်။အဲ့ဒီမှာသတိပြုဖို့လိုတာကနေဆက်ဝင်ပေါက်တွေကနေချင်းပြန်ဒါမှမဟုတ်ခဏတစ်ဖြုတ်ဝင်လေသူတတန်း6သိန်းကျော်ကိုထည့်ပေါင်းထားတာတွေ့နိုင်ပါတယ်။ကျန်တဲ့သူတွေကမှတကယ့်ကို passport ကိုင်ဝင်ခွင့် visa တုံးထူပြီးဝင်ကြသူတွေပါ။အဲ့ဒီအထက်မှာလည်းအလုပ် visa, social visa အပါအဝင်အခြား visa အမျိုးမျိုးနဲ့ဝင်လာသူတွေကိုလည်းထည့်ပေါင်းထားပါသေးတယ်။နောက်ဆုံးပြန်တွက်ရင်ရန်ကုန်မန္တလေးနေပြည်တော်နဲ့နေဆက်ဝင်ပေါက်အသီးသီးကနေတိုးဗီဇာနဲ့ဝင်လာသူစုစုပေါင်းဟာ9သိန်း4000ကျော်လောက်ပဲရှိတာတွေ့ရပါတယ်။အခု2019ခုနှစ်ဘတ်ဂျက်နှစ်ထဲမှာဆို10လအတွင်းတိုးဗီဇာနဲ့ခီးတဲ့3သိန်းနီးပါးပဲဝင်လာပါသေးတယ်။ဒါကြောင့်ဘတ်ဂျက်တစ်နှစ်ပြည့်သွားရင်တောင်အရင်နှစ်ကဝင်ခဲ့တဲ့ခီးသွားအရေးအတွက်ကိုမမီနိုင်ဘူးလို့အစိုးရတာဝန်ရှိသူတွေကိုယ်တိုင်ဝန်ခံနေရတဲ့အနေအထားမျိုးပါ
။နောက်ထပ်ထင်ရှားတဲ့သက်တည်တစ်ခုပြရမယ်ဆိုရင်2019စည်းရင်းတွေအရကမ္ဘောဒီးယားနိုင်ငံအန်ကောဝတ်ရှေးဟောင်းယဉ်ကျေးမှုနယ်မြေကို17လအတွင်းဝင်လေတဲ့ခီးသည်အရေအတွက်1.8သန်းရှိတယ်ဝင်ငွေဒေါ်လာ65သန်းရှိတယ်ဆိုတာပါပဲမြန်မာနိုင်ငံပုဂံရှေးဟောင်းယဉ်ကျေးမှုနယ်မြေကိုတော့နိုင်ငံသား3သိန်းလောက်ဝင်ဖို့ခန့်မှန်းထားပေမဲ့လက်တွေ့မှာ2သိန်း8000လောက်ပဲဝင်မယ်လို့ဆိုပါတယ်အဲ့ဒီကိန်းဂဏန်းလောက်ဆိုပုဂံယဉ်ကျေးမှုစုံကနေဝင်ငွေအမေရိကန်ဒေါ်လာ5သန်းကျော်လောက်ပဲရနိုင်မယ်ဆိုတဲ့သဘောပါပုဂံကိုနိုင်ငံသားဝင်တဲ့အရေအတွက်ဟာအန်ကောဝရဲ့ဆယ်ပုံတပုံဝင်ငွေအဖြစ်အပုံ20ပုံတပုံလောက်ပဲရှိတယ်ဆိုတဲ့သဘောပါဒါဟာတကယ်ပဂရိအခြေအနေမှန်ပါအားလုံးကိုခြုံငုံကြည့်လိုက်ရင်မြန်မာနိုင်ငံအတွင်းတိုးဗီဇာနဲ့ဝင်လေတဲ့ခီးတဲ့အရေအတွက်9သိန်းကျော်ဆိုတာဟာအိန္ဒိယထိုင်းမှာတစ်နှစ်တိုးရစ်32သန်းကျော်မလေးရှား26သန်းနီးပါးစင်ကာပူ12သန်းကျော်အင်ဒိုနီးရှား10သန်းကျော်ဗီယက်နမ်8သန်းနီးပါးကမ္ဘောဒီးယား9သန်းကျော်လာအို၄သန်းကျော်ဖိလစ်ပိုင်၄သန်းခွဲကျော်စတာတွေနဲ့နှိုင်းရှင်လိုက်ရင်အတော်လေးကိုမပြောပလောက်တဲ့အရေးအတွက်ဆိုတာပေါ်လွင်လာပါလိမ့်မယ်အဓိပ္ပာယ်ကတော့မြမခီးသွွားလုပ်ငန်းဘဲမှခီးမရောက်သေးဘူးအများကြီးလုပ်ကြရအောင်မယ်ဆိုတာပါပဲ
မြမခီးသွွားလုပ်ငန်းမြင့်တင်ရေးအတွက်ထောက်ပြကြတာတွေကတော့အများကြီးပါအဓိကထားပြောဆိုနေကြတာတွေကတော့မြန်မာနိုင်ငံတွင်းလေပတ်ရမှာအခြားအိမ်ကြီးချင်းတွေထက်အဆဆအယယာဈေးနှုန်းကြီးမြင့်နေတာမြန်မာနိုင်ငံကိုလာလည်မယ်ဆိုရင်ဘန်ကောက်ဒါမှမဟုတ်စင်ကာပူကနေတဆင့်မှလာနိုင်တာခီးစဉ်အသစ်အစမ်းဖော်ထုတ်နိုင်မှုနည်းပါးနေသေးတာခီးသွွားလုပ်ငန်းနဲ့သက်ဆိုင်တဲ့ကဏ္ဍတွေမှာဝင်ကြီးဌာနဘက်ကဖြေလျှော့မှုတွေလုပ်ပေးဖို့လိုနေတာဆက်ဆက်လုပ်ငန်းတွေအားလုံးဖွံ့ဖြိုးလာအောင်လုပ်ပေးဖို့လိုနေတာစတာတွေပဲဖြစ်ပါတယ်မြန်မာနိုင်ငံအတွင်းလက်ပတ်မှုဈေးရိတ်စကားကဈေးကြီးတယ်ဆိုတာဟိုတယ်အပါအဝင်တဲခိုဈေးရိတ်တန်ရှင်းတဲ့အစားအသောက်ဈေးရိတ်တီရင်းလေရင်စီခနှုံထားစတာတွေအလုံးအိမ်နီးချင်းနိုင်ငံတွေထက်ဈေးနှုန်းကြီးမြင့်နေတာမျိုးပါဥပမာဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးမှာဆိုရင်မျိုးရင်းအထင်ကရနေရာတွေကိုနေ့တစ်ဝက်စာလက်ပတ်ဖို့6ဒေါ်လာလောက်ပဲပေးရတာမြဝကျွန်းပေါ်လိုနေရာကိုသွားပြီးနေလေစာအပါဝင်တရက်တာလက်ပတ်ခ15ဒေါ်လာလောက်ပဲပေးရတဲ့ခီးစဉ်မျိုးမြန်မာနိုင်ငံမှာမရှိပါဘူးတဲခိုနေထိုင်ရေးနဲ့ပတ်သက်ရင်လည်းမြန်မာနိုင်ငံမှာအစိုးရကနိုင်ငံသားတဲခိုနိုင်တဲ့နေရာကိုအဆင့်တစ်ခုသတ်မှတ်ထားတာကြောင့်ဟိုတယ်မိုတယ်နေပါအခန့်အရေအတွက်နေပါပြီး ဇင်းနှုံးညီမြင့်နေတာမျိုးပါဥပမာအားဖြင့်နိုင်ငံသားတက်ခိုနိုင်တဲ့ဟိုတယ်တစ်ခုလိုင်စင်ရဖို့ဆိုဆယ်ပေပတ်လည် master bedroom အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့သတ်မှတ်ထားချက်မျိုးပါအိန္ဒိယနိုင်ငံတွေမှာလိုဈေးချိုချိုနဲ့တဲနိုင်တဲ့နေရာမျိုးကိုခွင့်ပြုချက်ချပေးတာနိုင်ငံတကာမှာခေတ်စားနေတဲ့ home stay မှာတက်ခိုတာမျိုးခွင့်ပြုပေးတာစရာတွေလုပ်ပေးနိုင်ပါတယ်။လက်ရှိမြန်မာနိုင်ငံထဲလာလည်မယ်ဆိုရင်ရန်ကုန်မန္တလေးပုဂံအင်းလေးစတဲ့နေရာနည်းနည်းလောက်ပဲလဲစရာပတ်စရာရှိနေပါတယ်။ကမ္ဘာပေါ်မှာအကောင်းဆုံးစီးဝင်တဲ့မြိတ်ကျွန်းစုလိုနေရာတွေကိုတော့လွယ်လွယ်ကူကူသွားနိုင်တဲ့ခီးစင်မျိုးမစီစဉ်ပေးနိုင်သေးပါဘူး။အဲ့လိုခီးစင်မျိုးအမြောက်အများထွက်ပေါ်လာအောင်အစိုးရဘက်ကအားပေးအမြောက်ပြုဖို့လိုပါတယ်။နောက်အရေးကြီးတဲ့ချက်ကနိုင်ငံခြားသားခီးတယ်တွေအဆင်ပြေပြေလဲပတ်နိုင်အောင်အမျိုးမျိုးအနေနဲ့မှာတက္ကစီတွေစနစ်တကျဖြစ်အောင်စီမံပေးတာအဝေးပြေးကားတွေတိုးခီးထွက်နိုင်မဲ့ကားလိုင်းတွေစနစ်တကျဖြစ်အောင်စီစဉ်ပေးတာမျိုးလည်းအများကြီးလုပ်ဖို့ကြံနေပါသေးတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြမခီးသွွားလုပ်ငန်းဟာအတော်လေးသေးငယ်သေးတာမို့ချဲ့မယ်ဆိုအများကြီးချဲ့လို့ရပါသေးတယ်။အိန္ဒိယလာအိုကမ္ဘောဒီးယားအဆင့်တစ်နှစ်တိုးရစ်၄-၅သန်းလောက်လာတဲ့အချိန်ရောက်ပြီဆိုရင်အလုတ်ကင်နေရာပေါင်းသိန်းနဲ့ချီရရှိကြမှာဖြစ်ပါတယ်။ဒီအတွက်အစိုးရတူရီဇင်လုပ်ငန်းကိုစနစ်တကျပြန်လည်ဆန်းစစ်ပြီးဖွံ့ဖြိုးတိုးတက်လာအောင်အားစိုက်အကောင့်ထဲပေါ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာ bami.voanews.com မှာလည်းအသံပိုင်းနဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေညနေ၁နာရီထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်။ website လိပ်စာက bami.voanews.com ဖြစ်ပါလိမ့်ရှင်။အခုတနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုရှားဖောင်ကပြောပြပေးပါအောင်မရှင်။
အရှေ့အာရှဒေသတဝန်းမှာနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေနဲ့ဧည့်သည်တွေဟာမနေ့တနင်္ဂနွေနေ့လောကကြာရောက်တဲ့2018ခုနှစ်နှစ်တကူကြိုးစုပွဲတွေကိုပျော်ပွဲရှင်ပွဲတွေစုပေါင်းပါတီပွဲတွေရောင်စုံမိရှုမိပန်းတွေနဲ့ဆင်နွှဲခဲ့ကြပါတယ်။နှစ်သစ်အခါသမယမှာကမ္ဘာတွင်းမှာရှိတဲ့နိုင်ငံကောင်းဆောင်တွေနှစ်တကူနှုတ်ခွန်းဆက်တဝန်လွှာတွေလည်းပေးပို့ကြပါတယ်။မြန်မာနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်တကူနှုတ်ခွန်းဆက်မိန့်ခွန်းထံမှာတော့တိုင်းပြည်ငြိမ်းချမ်းရေးရရှိရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုအစိုးရတက်မတော်လက်နက်ကင်အဖွဲ့စည်းတွေနဲ့တိုက်ဆိုင်ရာအဖွဲ့စည်းတွေအပြင်ပြည်သူတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့2018ခုနှစ်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုနှစ်သစ်မှာသင်ခန်းစာယူပြီးပိုကောင်းအောင်လှုပ်ဆောင်သွားဖို့သူရဲ့နှစ်သစ်ကူမိန့်ခွန်းထံမှာပြောကြားသွားပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘာမကနှစ်သစ်အတွက်မျော်လင့်ချက်တွေကို Twitter လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားလိုက်သလိုသမ္မတဒေါ်နယ်ထရမ့်ကတော့ရန်သူတွေကိုဝေဖန်တိုက်ခိုက်ရေးသားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေအားလုံးအမြန်ဆုံးရပ်တန့်ကြဖို့ကချင်နိုင်ငံရေးပါတီများညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီ KPCC အဖွဲ့ကတောင်းဆိုလိုက်ပါတယ်2018ခုနှစ်ဇော်နာလ1ရက်နှစ်တကူအတွက်ပြပိုးတဲ့အဖွဲ့ရဲ့သဝန်လွှာထဲမှာအဲ့ဒီလိုတောင်းဆိုလိုက်တာပါမြန်မာနိုင်ငံငြိမ်းချမ်းရေးရရှိဖို့အတွက်ဒီမိုကရေစီနဲ့ကန့်ညီတဲ့လူခွင့်ရရရှိအောင်လဲကြိုးပမ်းဆောင်ရွက်ကြဖို့ကြေညာချက်တွေမှာတိုက်တွန်းထားပါတယ်ရှင
်2018ခုနှစ်တနင်္လာနေ့မနေ့ဖြစ် VOA American တန်ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုရှားဖောင်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးအသံဖတ် engineer ကတော့ Darrell Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးအတွက်ပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်
This program has come to you from the Voice of America, Washington.